Welcome to the Voice of America in Burmese.
Mingalaw khmya VOA American tan ye 2022 khu ne April 29 ya ne Boudhu ne mne pa tan ne season ne go American pi daw su Washington DC myo daw ka ne dai yai sa tin thol le ne ba bi da a pyin VOA ye Facebook sa myan na ga ba yauk tan a phin ne dai yai sa tin thol le ne ba bi khmya ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့မနေ့ပတ်တန်လွင့်အစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်ဒီကနေ့အစီအစဉ်တွေထဲမှာဆိုလို့ရှိရင်သတင်းတွေကိုဥစွာတင်ပြပေးဖို့စီစဉ်ထားပါတယ်အတိုင်းအမြန်ကတော့စမ်းစုကြည်ကိုဆွဲဆိုထားတဲ့အမှုတွေတဲ့ကတခုနဲ့ဒီကနေ့ဗုဒ္ဓဟူးနေ့မှာစင်ကြက်ချနိုင်တယ်လို့စင်ကြက်ချနိုင်ပွဲရှိပါတယ်ထိုင်းအစိုးရကမြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခန့်အပ်လိုက်ပါတယ်ကုလသမဂ္ဂမှာကြီးငါးကြီးနိုင်ငံတွေကဗီဒီယိုအာဏာသုံးမယ်ဆိုလို့ရှိရင်ကုလသမဂ္ဂညီလာခံကိုခေါ်ရမယ်ဆိုတဲ့ဆုံးဖြတ်ချက်ကိုဒီကနေ့ချခဲ့ပါတယ်အဲဒါအပြင်အရင်နောက်ပိုင်းမှာတော့ကျွန်တော်တို့သတင်းပေးပို့ခြင်းနဲ့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်ခင်ဗျာ
နေလို့မရအောင်ပြည့်စည်သွားတဲ့ဟာ30လောက်ရှိတယ်အမိုးလံအကာလံက90နဲ့9ရှိတယ်ထောက်ပံ့ပေးတဲ့အဖွဲ့အစည်းတွေကလည်းဘာမှထောက်ပံ့ပေးတာမရှိဘူးအဲဒါကြောင့်ညတော့အဲ့တိုင်းပဲထားတယ
်မိုးပြင်းလေပြင်းတန်တွေကြောင့်ရခိုင်ပြည်နယ်မြောက်ပိုင်းကစစ်ပြေးဒုက္ခတွေအခက်အခဲကြုံနေရပါတယ်မကြမီပဲအပြည့်စုံကိုနားတော်တာဆင်ရပါမယ်ထိုင်းနိုင်ငံအတွင်းနေစဉ်ရက်ဆက်မြန်မာနိုင်ငံသားတွေတရားမဝင်ဝင်ရောက်လာနေတာ3ရက်အတွင်း900ကျော်အဖမ်းခံရပါတယ်။လောင်စာဆီဈေးတွေတက်လို့လက်သမားတွေထိခိုက်မှုရှိနေပါတယ်။ခက်ခဲမှုတွေရှိနေပါတယ်။စတဲ့သတင်းပေးပို့ချက်တဲ့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လင်းပေးမှာပါ။အဲ့ဒီနောက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမေရိကန်နိုင်ငံရေးအကြောင်းကဘာတလောခီးသွားတဲ့အင်္ဂါစကားဝိုင်းအစီအစဉ်တွေကိုနောက်တော့ဆင်ရပါမယ်။အခုတော့ကျွန်တော်တို့သတင်းတွေကိုမတ်တင်ကြီးထိုင်းတဲ့ကိုခင်မောင်စိုးမင်းတို့ကပြောပြပါတော့မယ်။
ရုရှားရဲ့နှစ်လတာကျူးကျော်စစ်ကိုတွန်းလှန်နေကြတဲ့ယူကရိန်းတပ်ဖွဲ့တွေကိုထောက်ပံ့ရေးမှာပိုပြီးမြန်ဆန်ထိရောက်အောင်ဆောင်ရွက်နေကြောင်းအမေရိကန်နဲ့မဟာမိတ်တွေကအင်ကာနီမှာပြောဆိုလိုက်ပါတယ်
We're doing this very quickly. In the past, it's taken from the time a president
Ukraine ကို633ရာတွေလက်နက်တွေပေးပို့တာမှာအစကသတင်းပတ်နဲ့ချီကြမြင့်ခဲ့ပြီးမြဲလေအခုအခါမှာတော့ Ukraine ကိုစစ်လက်နက်တွေ3ရက်အတွင်းလောက်မှာအရောက်ပို့ပေးနိုင်တာတွေရှိကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကအထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီမှာပြောပါတယ်ယူကရိန်းသမ္မတဘိုလိုဒီမာဇယ်လင်စကီနဲ့ကီယက်မြို့တော်မှာသတင်းပတ်ကုန်ပိုင်းကအမေရိကန်ကာကွယ်ဝင်ကြီးလွိုက်အော့စတင်နဲ့အတူတွားရောက်ဆွေးနွေးခဲ့စဉ်မှာလဲသူတို့ဘက်ကပြောတဲ့လိုအပ်ချက်နဲ့အမေရိကန်ဘက်ကပေးနိုင်တာအများစုကိုက်ညီမှုရှိတယ်လို့နိုင်ငံခြားရေးဝန်ကြီးဘလင်ကင်ကပြောပါတယ်။ဂျာမနီကလည်းယူကရိန်းကိုလေကြောင်းရန်ကာကွယ်ရေးစနစ်50ကိုစတင်ပေးပို့ကြောင်းဘလူးဘတ်ကဖော်ပြခဲ့ပြီးဒါဟာဆိုရင်လေပထမဆုံးအချိန်ဖြစ်ဂျာမနီကယူကရိန်းကိုလက်နက်ကြီးတွေပေးပို့မယ်ဆိုတဲ့အချက်ကိုပြသလိုက်တာဖြစ်ပါတယ်။တကမ္ဘာလုံးကယူကရိန်းဘက်ကနေတညီတညွတ်ထဲမြန်မြန်ဆန်ဆန်ရပ်တည်ကြမယ်လို့ရုရှားသမ္မတကမထင်ခဲ့ကြောင်းအမေရိကန်ကာကွယ်ဝင်ကြီးအော့စတင်ကပြောပါတယ်။ရုရှားကျူးကျော်မှုကိုတိုက်ခိုက်ရေးအတွက်နေစဉ်နဲ့အမျှပံ့ပိုးထောက်ခံမှုတွေတိုးလာနေတာကိုတွေ့ရကြောင်းလည်းအမေရိကန်ကာကွယ်ဝင်ကြီးကပြောဆိုခဲ့ပါတယ်ရှင်။အမေရိကန်ထိန်းချုပ်ထားတဲ့ရုရှားတထေးကြီးတွေရဲ့ပိုင်ဆိုင်မှုတွေကတချို့ကိုယူကရိန်းကိုတိုက်ရိုက်ပေးအပ်ဖို့တောင်းဆိုထားတဲ့ဥပဒေပြုရေးသမ္မတဂျိုးဘိုက်တန်အစိုးရကထောက်ခံကြောင်းရှစ်နေချုပ်မာရစ်ဂါလန်ကအင်ကာနီမှာပြောပါတယ်။လက်တနောမှာတော့ဒီလိုလောက်ရလောက်တဲ့အခြေအနေမျိုးမဟုတ်သေးဘူးလို့လည်းရှစ်နေချုပ်ဂါလန်ကအထက်လွှတ်တော်ရဲ့ရာသုံးမှန်းကြီးငွေစင်းဆိုင်ရာကော်မတီဝင်လွှတ်တော်မှတ်တွေကိုပြောကြားခဲ့တာပါ။ယူကရိန်းနိုင်ငံကိုဖေဖော်ဝါရီလ24ရက်နေ့မှာကျူးကျော်စစ်ဆက်ခဲ့တဲ့ရုရှားသမ္မတဗလာဒီမီယာပူတင်နဲ့ယင်းနှီးတဲ့ချမ်းသာသူတွေထံကနေတရားရေးဌာနကသိမ်းဆည်းထားတဲ့ပစ္စည်းတွေနဲ့ပိုင်ဆိုင်မှုတွေနဲ့ပတ်သက်ပြီးအထက်လွှတ်တော်ရဲ့ရာသုံးမှန်းကြီးငွေစင်းကော်မတီကလွှတ်တော်အမတ်တွေကရှစ်နေချုပ်ဂါလန်ကိုမေးမြန်းခဲ့တာပါကုလသမဂ္ဂလုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်၅နိုင်ငံအနေနဲ့သူတို့ရဲ့ဗီတိုအာဏာသုံးကန့်ကွက်မှုတွေမှာပိုပြီးတာဝန်ယူတာဝန်ခံကြဖို့အရေးကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအင်္ဂါနေ့မှာမဲခွဲဆုံးဖြတ်လိုက်ပါတယ်။ကုလသမဂ္ဂထူထူးညီလာခံမှာဆုံးဖြတ်ချက်မူကြမ်းကိုမဲမခွဲဘဲအများဆန္ဒသဘောထားခံယူဆုံးဖြတ်တာပါ။လီချင်းစတိုင်နိုင်ငံနဲ့တခြားသောနိုင်ငံတရားကျော်ရဲ့ပူရယ်ကမကထလို့ဆောင်ရွက်မှုနဲ့ဒီကိစ္စဖြစ်လာတာပါ။ဒီဆုံးဖြတ်ချက်ကြောင့်ကုလသမဂ္ဂလုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်၅နိုင်ငံတည်းကတနိုင်ငံဒါမှမဟုတ်လဲတနိုင်ငံထက်ပိုတဲ့နိုင်ငံတွေအနေနဲ့ ဗီတို၃နဲ့အခါတိုင်းမှာကုလသမဂ္ဂအဖွဲ့ဝင်193နိုင်ငံကိုအထွေထွေညီလာခံသဘာပတိကအစည်းအဝေးဆင့်ခေါ်ရမှာဖြစ်ပါတယ်။ဗီတိုအနာသုံးခဲ့တဲ့အခြေအနေကိုကုလသမဂ္ဂအထွေထွေညီလာခံကဆွေးနွေးကြမှာဖြစ်ပြီးဗီတိုသုံးခဲ့သူတွေကိုလည်းသူတို့လုပ်ရတဲ့ပတ်သက်ပြီးရှင်းပြဖို့အစည်းအဝေးကိုဖိတ်ကြားမှာဖြစ်ပါတယ်။ပါကစ္စတန်နိုင်ငံတောင်ပိုင်းကရာချီမြို့မှာဘင်ဂါဒစီကိုအသေးခံဘုံးဖောက်ခွဲတိုက်ခိုက်ခံရတာကြောင့်တရုတ်နိုင်ငံသား၃ဦးနဲ့ဒေသခံကားမောင်းသမားတို့တေဆုံးကြောင်းပါကစ္စတန်ရဲတပ်ဖွဲ့ကအင်ကာနီမှာပြောပါတယ်။ကရာချီမြို့မှာတရုတ်တို့တည်ထောင်တဲ့ Confucius Institute ကိုအသွာအဝင်ဂိတ်အရောက်မှာသူတို့စီးလာတဲ့ဘင်ကာပောက်ကွဲခဲ့တာဖြစ်ကြောင်းရဲတပ်ဖွဲ့အကြီးတန်းတာဝန်ရှိသူတွေကသတင်းတောက်တွေကိုပြောပါတယ်။တေဆုံးသွားတဲ့တရုတ်နိုင်ငံသားတွေထဲမှာတော့တရုတ်ဘာသာစကားဘွဲ့တင်တန်းတွေဖွင့်လှစ်နေတဲ့ Confucius Institute ရဲ့ Director နဲ့အမျိုးသမီးကျောင်းဆရာမနှစ်ဦးတို့ဖြစ်ပါတယ်။နောက်ထပ်တရုတ်နိုင်ငံသားတဦးနဲ့ပါကစ္စတန်တဦးတို့ကတော့တိုက်ခိုက်မှုအတွင်မှာဒဏ်ရာရသွားပါတယ်။အသေးခံဘုတ်ခွဲသမားရဲ့ဖောက်ခွဲမှုဖြစ်နိုင်တယ်လို့ကရာချီရဲချုပ်ကပြောပါတယ်။ဒါပေမဲ့စုံစမ်းစစ်ဆေးမှုဆက်လက်ဆောင်ရွက်နေဆဲဖြစ်ပါတယ်။ကနဦးစုံစမ်းမှုတွေအရတော့အ내ရောင်ခေါင်းမီးခြုံထားတဲ့အမျိုးသမီးတဦးကပောက်ကွဲမှုမဖြစ်ခင်လေးမှာပဲဘင်ကားစီကိုလမ်းလျှောက်သွားတာကိုအခင်းဖြစ်နေတဲ့နေရာကရရှိတဲ့အနီးကပ်ဗီဒီယိုထဲမှာတွေ့ရှိကြောင်းသူကပြောပါတယ် Institute အဝင်မှာဘင်ကားအရှင်ရော့သွားချိန်မှာဘုံးဖောက်ခွဲလိုက်တဲ့ရုပ်တံတွေကိုနောက်ပိုင်းမှာဒေသဆိုင်ရာရုပ်တံလိုင်းတွေကထုတ်လွှင့်ပြသခဲ့ပါတယ်
American တဲ့မနေ့ကမြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိ5.24kHz 12.13 5.40kHz 8.13 5.51kHz 5.89 နဲ့ 190kHz 1.505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VO American တန်ကသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ကျွန်တော်ကခင်မောင်စိုးမင်းပါဖန်စီခံထားရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်အပေါ်စွဲချက်တင်ထားတဲ့အဂတိလိုက်စားမှုတဒါဇင်နီးပါးတဲကတမှုကိုဒီကနေ့ဗုဒ္ဓဦးနေ့မှာစီရင်ချက်ချဖို့စီစဉ်ထားပါတယ်။မူလကဒီသတင်းပတ်အစောပိုင်းမှာစီရင်ချက်ချဖို့စီစဉ်ထားတာကိုဗုဒ္ဓဦးနေ့ကိုရွှေ့လိုက်တဲ့အကြောင်းရင်းကိုတော့တရားရုံးကထုတ်ပြန်ပြောဆိုတာမရှိပါဘူး။စွဲချက်တင်ထားတဲ့အမှုကိုစစ်ဆေးတဲ့အခါမှာတကားပိတ်စစ်ဆေးလေးရှိပြီးသူ့ရဲ့ရှင်းနေတွေကိုလည်းသတင်းမီဒီယာတွေပြောဆိုခွင့်ကိုစစ်ကောင်စီကပိတ်ပင်ထားပါတယ်။အသက်86နှစ်ရှိဒေါအောင်ဆန်းစုကြည်အနေနဲ့အခုအမှုအတွက်ပြစ်ရှိကြောင်းတရားရုံးကဆုံးဖြတ်ခဲ့မယ်ဆိုရင်တော့အမြင့်ဆုံးထောင်ဒဏ်15နှစ်အထိချမှတ်ခံရပွဲရှိပါတယ်။ပြီးခဲ့တဲ့နှစ်ဖေဖော်ဝါရီ1ရက်နေ့ကစစ်အာဏာသိမ်းပြီးနောက်ပိုင်းဖမ်းဆီးခံထားရတဲ့ဒေါအောင်ဆန်းစုကြည်အပေါ်နိုင်ငံတော်လျှို့ဝှက်ချက်ပေါက်ပြက်မှုစူပူအောင်လှုံ့ဆော်မှုဒေါခင်ကြီးဖောင်ဒေးရှင်းအတွက်မြေနေရအလွဲသုံးစားမှုအပါအဝင်စွဲချက်ပေါင်းများစွာနဲ့တရားရုံးတင်ပြီးဒီအမှုတွေအလုံးအပြစ်ရှိကြောင်းဆုံးဖြတ်ရင်ထောင်ဒဏ်100ကျော်အထိကြားခံနိုင်ရပါတယ်လက်တလောမှာတော့ကိုဗစ်ကပ်ရောဂါစီးမြင်ချိုးဖောက်မှုဆက်သွယ်ရေးဥပဒေချိုးဖောက်မှုတွေနဲ့ထောင်ဒဏ်6နှစ်အပြစ်ပေးတာခံထားရပါတယ်မြန်မာနိုင်ငံဆိုင်ရာထိုင်းအစိုးရအထူးကိုယ်စားလှယ်အဖြစ်ထိုင်းနိုင်ငံခြားရေးဝန်ကြီးဌာနအကြံပေးတူဖြစ်တဲ့ပရွန်ပီမိုကန်ချနာလက်ကိုခန့်အပ်လိုက်ပါတယ်အိမ်နီးချင်းမြန်မာနိုင်ငံနဲ့ပတ်သက်ပြီးကြဲကြဲပြန့်ပြန့်သိရှိထားသူအဖြစ်တာဝန်ပေးခန့်အပ်ခဲ့တာဖြစ်ကြောင်းထိုင်းဒုတိယဝန်ကြီးချုပ်လည်းဖြစ်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့ဒွန်ပရာမုတ်ဝီနိုင်ကိုကိုးကားပြီးထိုင်းနိုင်ငံထုတ်ဘန်ကောက်ပို့သတင်းစာမှအင်ကာနီကဖော်ပြခဲ့ပါတယ်။ထိုင်းနိုင်ငံရဲ့ပထဝီဝင်နိုင်ငံရေးစီးပွားရေးလူမှုရေးနဲ့အမျိုးသားလုံခြုံရေးမှာမဟာဗျူဟာကျကျအရေးပါတဲ့မြန်မာနိုင်ငံကအခြေအနေတွေကိုအထူးကိုယ်စားလှယ်ကအနီးကပ်စောင့်ကြည့်တာဝန်ယူမှာဖြစ်ပြီးထိုင်းနိုင်ငံရဲ့နိုင်ငံခြားရေးမူဝါဒနဲ့အညီကင်တွယ်ဆောင်ရွက်မှာဖြစ်ကြောင်းလည်းပြောပါတယ်။အထူးကိုယ်စားလှယ်ရဲ့တာဝန်တွေထဲမှာအစိုးရဌာနတွေပုဂ္ဂလိကကဏ္ဍတွေနဲ့လည်းဆက်သွယ်ညှိနှိုင်းဆောင်ရွက်ဖို့ပါဝင်တယ်လို့နိုင်ငံတကာနဲ့တွဲဆုံမှုကိုလည်းတာဝန်ယူရမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံရေးအကျပ်အတဲတွေရဲ့နောက်ဆက်တွဲလက်နက်ကင်ပြိပခါတွေဆက်လက်ဖြစ်ပေါ်နေချိန်မှာပဲထိုင်းအစိုးရကအထူးကိုယ်စားလှယ်တူခန့်လိုက်တာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ကုန်ပိုင်းတုန်းကလည်းနှစ်နိုင်ငံနယ်စပ်ကအဓိကဆက်သွယ်ရေးလမ်းကြောင်းတစ်ခုဖြစ်တဲ့ချစ်ကြည်ရေးတရားရဲ့မြန်မာဘက်ချမ်းမှာပောက်ကွဲမှုဖြစ်ပွားခဲ့ရာတိကျိုက်ပျက်စီးမှုတချို့ရှိခဲ့ပါတယ်။အမေရိကန်ဒုတိယသမ္မတကမလာဟဲရစ်ဟာကိုဗစ်ကပ်ရောဂါပိုးကူးစက်ခံထားရကြောင်းအင်ကာနေမှာပဲအတည်ပြုလိုက်ပေမဲ့ရောဂါလက္ခဏာတော့မပြသေးဘူးလို့သူယုံကပြောပါတယ်။ အမြန်ပိုးစစ်တဲ့နီးနဲ့ရောမျိုးရိုးဗီဇအခြေခံစစ်ဆေးတဲ့ PCR နီးနဲ့ပါစစ်ဆေးခဲ့တာဖြစ်ကြောင်းဒုသမရရဲ့သတင်းပြန်ကြားရေးတာဝန်ခံကာစတင်အယ်လင်ကကြေညာချက်မှာပြောဆိုခဲ့ပါတယ်ဒုသမရဟဲရစ်ဟာနေအိမ်မှာတည်တံ့နေထိုင်ပြီးရုံးအလုပ်တွေကိုဆက်လုပ်သွားမှာဖြစ်ကြောင်းလည်းပြောပါတယ်အမေရိကန်သမ္မတဂျိုးဘိုင်ဒင်သမ္မတကတော့ဂျေးဘိုင်ဒင်တို့နဲ့ဒူးသမ္မတဟာအနီးကပ်ထိတွေ့မှုမရှိခဲ့သလိုမကြာသေးခင်ကခီးစဉ်တွေကိုလည်းတီးခြားစီသွားခဲ့တာလို့ပြောပါတယ်။ယောဂါဘိုးကူးစက်မှုအတွက်အမေရိကန်ယောဂါကာကွယ်ရေးနဲ့ထိန်းချုပ်ရေးဌာန CDC ရဲ့စီမင်းတွေဆရာဝန်ရဲ့အကြံပေးချက်တွေအတိုင်းလိုက်နာမှဖြစ်တယ်လို့လည်းပြောပါတယ်။ကိုဗစ်ကယောဂါပိုးကင်းရှင်းတဲ့အခါဒူးသမ္မတဟာအိမ်ယူတော်မှာပြန်လည်တာဝန်ထမ်းဆောင်မှဖြစ်တယ်လို့လည်းပြောပါတယ်။အသက်58နှစ်ရှိဒူးသမရကမလာဟဲရစ်ဟာကိုဗစ်ကပ်ရောဂါကာကွယ်ဆေးနဲ့အားမြင့်ကာကွယ်ဆေးတို့ကိုအပြည့်အဝထိုးထားပြီးဖြစ်ပါတယ်။ရုရှားနိုင်ငံအနောက်ပိုင်းဦးလန်နော့စကီဒေသရှိတငယ်ရန်ကျောင်းတစ်ကျောင်းမှာတနတ်သမားတဦးရဲ့ပြစ်ခတ်မှုကြောင့်ကျောင်းသားလေးနှစ်ဦးနဲ့ဆရာတဦးသေဆုံးသွားတယ်လို့ရုရှားအစိုးရသတင်းဌာနတွေကပြောပါတယ်။တနတ်သမားလည်းကိုယ့်ကိုယ်ကိုအဆုံးစီရင်သွားပါတယ်။ပတ်စကေမာကြီးဝါမှာဖြစ်ပွားခဲ့တာလို့ဒေသခံအာနာပိုင်တယောက်ကိုကိုးကားပြီး Tax Russia သတင်းအေဂျင်စီကဖော်ပြထားပါတယ်။ပြစ်ခတ်မှုမှာအသုံးပြုတဲ့တနတ်ဟာလူသားသမားရဲ့ကိုယ်ပိုင်မဟုတ်ဘူးလို့လည်းရုရှားပြည်တွင်းလုံခြုံရေးတပ်ဖွဲ့ဝင်တဦးကပြောပါတယ်
။ Обувицу известно, что оружие взял.
တနတ်ကိုအင်ဂျင်နီစီကရရှိခဲ့တာလို့သိထားပြီးတနတ်သမားဟာစိတ်ဝေဒနာရောဂါခံစားနေရသူတဦးဖြစ်2013ခုနှစ်ကတည်းကမှတ်တမ်းရှိသူဖြစ်ကြောင်းလည်းပြောပါတယ်။ဒေသခံအုပ်ချုပ်ရေးမှူးအလီကန်ရက်စကီကတော့အခင်းဖြစ်ပွားတဲ့နေရာကိုလေကြောင်းကနေတွားရောက်ခဲ့ပြီးတေဆုံးသူတွေရဲ့မိသားစုတွေကိုဥပဒေကြောင်းအရအကူအညီပေးဖို့ဒေသဆိုင်ရာအာဏာပိုင်တွေကိုညွှန်ကြားလိုက်ပါတယ
်။တင်းတွေကိုမတ်တင်ကြီးထိုင်တဲ့ကိုခင်မောင်စိုးမင်းတို့ပြောပြခဲ့တာပါ VOA ရဲ့ဗုဒ္ဓဟူးနေ့မနေ့ပတ်တန်လွင့်စီစဉ်တွေကိုဆက်လက်ထုတ်လင်းနေပါတယ်။အခုတော့ကျွန်တော်တို့သတင်းဆောင်မနဲ့သတင်းပြပချက်တွေကိုထုတ်လင်းပါတော့မယ်ပထမအဆုံးအနေနဲ့ကတော့မကြခင်ရပိုင်းကလောင်စာစီဈေးတွေရုတ်တရက်တက်သွားပြီးတော့အကန့်အသတ်နဲ့ရောင်းရတဲ့အတွက်မြန်မာနိုင်ငံအထက်ပိုင်းကရေစုပ်ဆက်ကိုအားထားပြီးတော့စိုက်ပျိုးရတဲ့နှွေစပွားစိုက်ပျိုးရေးလုပ်ငန်းတွေလည်းထိခိုက်ခဲ့ပါတယ်။ဒီကိစ္စကိုဆက်သွယ်မေးမြန်းထားတဲ့ကိုခင်မောင်စိုးမင်းကဆက်ပြောပြပါလိမ့်မယ်။
လက်တလောလောင်စာစီဈေးတွေရုတ်တရက်ခုန်တက်သွားတာဟာຫນွေစပားစိုက်ပျိုးထားတဲ့လေယာတွေကိုအရင်ကလိုရေတင်ဆက်တွေနဲ့ရေမသွင်းနိုင်တော့ဘူးလို့သိရပါတယ်။တချို့မြို့ကြီးတွေမှာလောင်စာစီဈေးတွေအနည်းငယ်ပြန်ကျသလိုရှိပေမဲ့မြန်မာနိုင်ငံအထက်ပိုင်းနယ်မြို့တွေမှာတော့တက်ဈေးအတိုင်းပဲရှိနေသေးတယ်လို့တောင်သူလယ်သမားရေးကိုဆောင်ရွက်ပေးနေတဲ့စကိုင်းတိုင်းဒေသကြီးကဏီမြို့နယ်ရွေးကောက်ခံလွတ်တော်ကိုယ်စားလှယ်ဦးထွန်းထွန်းဝင်းကပြောပါတယ်။
လူတွေကတိတန့်ဆိုင်တဲ့တောင်သူတွေပေါ့အဲ့ဒါဘယ်လိုဟာတော့ဆိုဥမာမြေကျိုးအင်းလူဟာမျိုးတွေအင်းနေထဲမှာရှိတဲ့လှုပ်တဲ့တောင်သူအများစုကຫນွေသဘာဝကိုပဲအားထားတာပေါ့နော်ဒီအင်းကြီးတွေကြသွားမှဒီလေတွေပေါ်လာမှသဘာဝကိုဆိုင်တာအဲ့ဒီတောင်သူတွေကကျတော့ဒီຫນွေသဘာဝကိုပဲအထူးကထားကျွန်တော်တို့လေတွေထဲမှာဒီမြောက်ရေရွန်းတွေတူးပြီးတော့အဲ့ရေနဲ့ဟိုတလုံးလုံးအင်ဂျင်ဆက်တင်နဲ့ရေကြီးစုပ်တင်ပြီးတော့ဒီຫນွေသဘာဝကိုဆိုင်ကြတော့အဲ့ဒီချိန်မှာတော့ဒီဇယ်ပေါ့နော်အထူးသဖြင့်ဒီဇယ်ကအထူးကပဲအခုလိုဈေးတွေတက်သွားတဲ့ခါကျတော့လေတွေကလူတလောက်မပေးနိုင်ပါတော့တချို့လည်းတလက်တလောဖြစ်သွားတဲ့အဲဒီဓာတ်စီဈေးကြီးအစမတန်ထိုးတက်သွားပါတော့နေရာဒီမှာဒီလက်ဆိုင်ခဲနေလက်ဆိုင်ခဲဆိုတော့ဟင်းချက်စရာတတိဝလံစိုက်တဲ့တောင်သူတို့ကလည်းပဲအဓိကဒီဒီဇယ်ကိုပဲအားပြီးပြီးတော့စိုက်ရတာပါတော့လူတလောက်ဒီဈေးကိုမတော်နိုင်တဲ့အပိုင်းတွေရှိတယ်
အဲ့ဒီလိုအခြေအနေတွေကြုံတွေ့နေရတဲ့ဒေသတွေကတော့စကိုင်းတိုင်းအတွင်းကချောင်းဦးမြို့နယ်စကိုင်းအနီးကမူးမြစ်တဝိုက်ရွှေဘိုမြို့နယ်အတွင်းကဒေသတချို့နဲ့ချင်းသွင်းမြစ်ကြောင်းတစ်လျှောက်ဝဲရတွေကဒေသတွေဖြစ်ပါတယ်။ဒါ့အပြင်မိုးစဘာကိုအဓိကထားစိုက်ပျိုးတဲ့ဒေသတွေမှာလည်းຫນွေစဘာကိုတီးထက်အဖြစ်စိုက်ပျိုးလေရှိကြပါတယ်။ဒါ့ပြင်ရေတင်ဆက်နဲ့စိုက်ပျိုးကြရတဲ့အတွက်ကြောင့်ဆက်လက်ပြီးရေသွင်းဖို့အခက်အခဲတွေကြုံတွေ့နေကြပြီလို့ဆိုပါတယ်။အလားတူလောင်စာစီဈေးတက်နေတဲ့ရိုက်ခတ်မှုကိုမြမပြီးအလဲပိုင်းမြေလက်ဒေသကငရုတ်ဆိုင်တောင်သူတွေမှာလည်းကြုံတွေ့နေကြရတယ်လို့သိရပါဗျ။အဲ့ဒီအခြေအနေတွေနဲ့ပတ်သက်ပြီးမကွေးတိုင်းအတွင်းမှာကိုယ်တိုင်လည်းငရုတ်ဆိုင်တောင်သူဖြစ်ပြီးတောင်သူလယ်သမားအရေးတင်နှန်းတွေပို့ချပေးနေတဲ့ဦးအောင်ကျော်ကျော်ကကြုံတွေ့ရတဲ့အခက်အခဲကိုအခုလိုပြောပါဗျ။
အခုချိန်ကတော့ကျွန်တော်တို့မိုးကမရွာသေးဘူးလေ။လက်ရှိကိုယ်ကငရုတ်ခဲနေရရေသွင်းနေရတော့ဈေးကတောက်လျှောက်သွင်းနေရပြောရတော့အခုဒီရပိုင်းမှာတော်တော်ခက်ခဲဖြစ်တာစီစည်းတွေက
တော်တော်ကိုကြည့်သွားတယ်ကြည့်သွားတဲ့အခါကျတော့ဒီရေသွင်းရတဲ့ကိစ္စကိုမသွင်းနိုင်ကြဘူးပေါ့သုံးချိန်သွင်းရမယ်ဟာကိုဒီချိန်တော့ပဲသွင်းဖို့အလိုမျိုးချီချီတတာလေးနဲ့သွားရတဲ့အခြေအနေမျိုးတွေဖြစ်သွားတယ်ပေါ့
ဒါအပြင်လောင်စာစီဈေးတွေရုတ်တရက်ဈေးတက်တာဟာရေတင်ရေဆုပ်ဆက်တွေအသုံးပြုကြတဲ့ကွန်းဆိုင်တောင်သူတွေမှာလည်းရိုက်ခတ်မှုတွေရှိတယ်လို့သိရပါတယ်ဒါနဲ့ပတ်သက်ပြီးမကွေးတိုင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကကျေးလက်ဖွံ့ဖြိုးရေးဆောင်ရွက်ပေးနေသူတူကအခုလိုပြောပါဗျာ
စီစဲဒီလိုရေကိုအရင်နဲ့တင်ရတဲ့အလုပ်တွေအကုန်လုံးရိုက်ခတ်တာပဲ။အောင်လူတွေလည်းအခုလည်းလောတော့အာကွန်းရကွန်းဆိုက်တဲ့သူတွေအားတဲ့စီစဲကြည့်တော့ရေကိုပြစ်လုံးလုံးတော့မပေးနိုင်ဘူးပေါ့။ကွန်းရတွေကိုလေကွန်းပင်တွေကိုကွန်းရတွေရေသွင်းတော့ရေကအမြဲလောင်းပြီးရေဘလုံးလုံးပြီးတော့စီဘိုးကြီးတော့ရေကလုံးလုံးတော့မပေးနိုင်ဘူးပဲ။အဲ့ဒါကွန်းရတွေကျတော့မအောင်ဘူးပေါ့။အဲ့ဒါလည်းပေါ့
မနေ့နေ့စာမိုင်းကဆရာနာတင်ပြီးနောက်ပိုင်းဓာမြေဩဇာဈေးမြေစီဈေးတွေမြင့်တက်လာတာအလုသမားရှားပါတာခိုင်းနွားတွေရှားပါလာတာကြောင့်တောင်သူလယ်သမားတွေဟာအရင်ကတည်းကမပြေလည်တဲ့အခြေအနေတွေကနေအခက်အခဲတွေနဲ့ပိုပြီးကြုံတွေ့ခဲ့ကြရပါတယ်အဲ့ဒီအချိန်ကလေးကလောင်စာစီဈေးတွေတက်လာတဲ့အတွက်ကြောင့်လေထွန်ဆက်အပါဝင်လေယာသုံးစက္ကရာတွေအသုံးပြုကငှားရမ်းကတွေဈေးတက်လာတဲ့အတွက်ကြောင့်တောင်သူလယ်သမားတွေမှာပိုပြီးအကြက်တဲနဲ့ရင်ဆိုင်လာခဲ့ကြရပါတယ်။အဲအခုတခါလောင်စာစီဈေးတွေရုတ်တရက်တက်လာတဲ့အခါမှာတော့စိုက်ပျိုးရေးကိုအကြီးအကျယ်ရိုက်ခတ်နေပြီလို့သိရှိရပါတယ်ခင်ဗျာ
။လောင်စာစီဈေးတွေတက်တာကြောင့်တောင်သူတွေထိခိုက်ရတဲ့အကြောင်းကိုကိုခမောင်စုံမင်းပြောပြသွားတာပါ။ဆက်လက်ပြီးတော့စစ်ပြေးဒုက္ခတဲ့တချို့ရဲ့အခြေအနေတွေကိုပြောပြကြပါသေးတယ်။ရခိုင်ပြည်မြောက်ပိုင်းမှာပြီးခဲ့တဲ့ရက်ပိုင်းကလေပြင်းတိုက်ခတ်မှုကြောင့်ပျက်စီးသွားခဲ့တဲ့စစ်ပြေးဒုက္ခတဲ့တွေရဲ့နေအိမ်တွေအခုချိန်အထိမပြေနိုင်သေးတဲ့အတွက်နေထိုင်ဖို့အခက်အခဲတွေကြုံနေရပါတယ်။ကြုံနေရတဲ့အကြောင်းကိုစစ်ပြေးဒုက္ခတဲ့တချို့ကပြောပြခဲ့ပါတယ်။လာမယ့်မိုးမကြမီဒီအစာအုပ်တွေကိုပြန်လည်ပြင်ဆင်နိုင်ဖို့လိုအပ်တယ်လို့စစ်ပြေးဒုက္ခတဲ့တွေကပြောဆိုပါတယ်။ရန်ကုန်ကပြေးပို့လာတဲ့သတင်းကိုတော့ကိုရဲမုံကဆက်ပြောပြပါလိမ့်မယ်။
ရခိုင်မြောက်ပိုင်းမှာပြီးခဲ့တဲ့ရက်ပိုင်းအတွင်းကလေပြင်းတိုက်ခိုက်ခဲ့တာကြောင့်ကြောက်တော်မြောက်ဦးမင်းပြစတဲ့မြို့နယ်တွေမှာရှိတဲ့စစ်ဘေးဒုက္ခသည်စခန်းတွေကနေအိမ်တစ်ထောင်နီးပါးပျက်စီးသွားခဲ့ပါတယ်။နေအိမ်ရန်နဲ့ချီပျက်စီးခဲ့တဲ့မြောက်ဦးမြို့နယ်အတွင်းကစင်မောကိုင်းစစ်ဘေးဒုက္ခသည်စခန်းမှာအခုချိန်ထိမပြူးပြင်းနိုင်သေးတာကြောင့်နေထိုင်မှုအခက်ခဲနေကြပါတယ်။နေအိမ်တွေပြူးပြင်းမှုအတွက်အစိုးရကိုတင်ပြထားတာရှိပေမဲ့အခုချိန်ထိတစုံတရာအကြောင်းမပြန်သေးဘူးလို့စင်ဘောကိုင်းစစ်ဘေးဒုက္ခသည်စခန်းတာဝန်ခံဦးညီဘုကပြောပါတယ
်။ဟုတ်အဲ့ဒါအစိုးရဘက်ကလည်းအဲ့ဒီဈေးတွေတင်ပြထားတာရှိပါတယ်။ဒါပေမဲ့အခုတတိယတော့အကြောင်းပြန်လာတော့မရှိသေးဘူး။အကုန်လုံးကလုံခြုံပြီးလို့အခုနေလို့မရအောင်ပြည့်စည်သွားတဲ့ဟာ30လောက်ရှိတယ်။ပြီးလို့ရှိရင်ဒီအမိုးလံအကာလံက96ရှိတယ်။အဲ့ဒါဒီအမိုးလံအကာလံနည်းနည်းပြုပြင်လို့ရတဲ့ဟာတွေကြတော့ပြန်ပြီးတော့ပြုပြင်ထားတယ်ဒါပေမဲ့ဒီကိုယ်တိုင်ကလည်းငွေကြေးကအခက်အခဲဖြစ်တယ်ဒီထောက်ပံ့ပေးတဲ့အဖွဲ့အစည်းတွေကလည်းဘာမှထောက်ပံ့ပေးတာမရှိသေးဘူးအဲဒါကြောင့်အဲ့ဒီဟာကြီးကတော့အဲ့ဒီတိုင်းပဲထားရသေးတယ
်အလားတူပဲကြောက်တော်မျိုးနယ်အတွင်းကတော်မင်္ဂလာစစ်ဘေးဒုက္ခသည်စခန်းမှာဆိုရင်လည်းပျက်စီးသွားတဲ့နေအိမ်တွေကိုအခုထိမပြုပြင်ရသေးဘူးလို့စစ်ဘေးဒုက္ခသည်တွေကပြောပါတယ်အဲ့ဒီစစ်ဘေးဒုက္ခသည်စခန်းမှာရှိတဲ့နေအိမ်တွေဟာဝါးနဲ့ဆောက်လုပ်ထားတာဖြစ်ပြီးလာမယ့်မိုးရသည်မတိုင်ခင်အစ်စ်ပြန်ဆောက်ဖို့လိုအပ်နေတယ်လို့လည်းစစ်ဘေးဒုက္ခသည်သူဖြစ်တဲ့မအေးခိုင်ကပြောပါတယ်
အဲ့ဒီအတိုင်းမရှိသေးတယ်နင်းနေပါပါတော့ဘာလို့ချိန်နေအချိန်နဲ့လားဒါတွေကလောက်တာလေပြင်မဆောက်ရသေးပါဘူးဖွေးစည်းရနေပြီဟိုပြင်မပြင်ဆောက်ရမှာလဲဝါးလိုက်ပါလေပြင်မအင်းရတော့ဆရာဟိုလည်းအကုန်အင်းရတော့ဒီပြင်မဆောက်ရတော့အကုန်လုံးနေလို့မရတော့ဘူးအင်းတက်ပဲဒါတော့ဒါပေမဲ့အခုလောလောဆယ်ဟိုလည်းဟိုမူးရလို့ရှိရင်လည်းအကုန်လုံးကမူးရယူကြမှာပဲအော်လူတဲ့တဲ့ပြေတော့တဲ့အင်းကလည်းရှစ်ချက်အင်းရှိတယ်ဆရာဒါပေမဲ့သူတို့ကပြင်ပြီးသူပြင်တယ်လေပြန်ပြုတ်ပြင်းနေဆိုလို့ရှိရတော့ဝါအတိတ်တွေနဲ့ပါရင်လည်းပြုတ်ပြင်းနေမှာပေါ့အဲ့ဒါနေရာကိုပဲဟိုဟာနဲ့ပါဟိုနီးနေတဲ့ပါရင်လည်းရှင်းတယ်လေဒါပေမဲ့မိုးအများကြီးရောလို့ရှိရင်နင်လို့မရပါဘူးအတားအကုန်လုံးမဝါနဲ့လောက်ထားတဲ့ဆရာဝါနဲ့တလဘန်းနဲ့အကုန်အဲ့လိုပဲလောက်ထားတာဟုတ်ကဲ့မပြေဘူးဆရာရောနော်အခုမပြေလို့ပေါ့အခုမိုးကြတော့မလေးလည်းပဲကုန်လို့ရှိရင်မိုးကလာတော့မှအဲ့ဒါနဲ့မပြေဘူး
လူကြီးသုံးလုံးကျော်နေထိုင်တဲ့ကြောက်တော်မျိုးနဲ့အတွင်းကညောင်ချောင်းဆစ်ချောင်းစခန်းမှာလည်းပျက်စီးသွားတဲ့နေကိုကိုယ်ကိုထားစနစ်နဲ့နေလို့ရအောင်ပြုပြင်ထားတာဖြစ်တယ်လို့စေဘေးဒုက္ခသည်တွေကပြောပါတယ်။ဒါပေမဲ့လည်းစခန်းတစ်ခုလုံးမှာရှိတဲ့နေအိမ်တွေအကုန်လုံးယိုယွင်းပြက်စီးနေတာကြောင့်တာဝန်ရှိသူတွေအနေနဲ့လာမယ့်မိုးရသည်မတိုင်ခင်အစ်စ်ပြန်ဆောက်ပေးဖို့လိုအပ်တယ်လို့လည်းညောင်ချောင်းစေဘေးဒုက္ခသည်စခန်းတာဝန်ခံကိုတန်းရေးကပြောပါတယ
်။ဆိုရတော့ဟိုအိမ်တွေကကြာပြီဖြစ်လို့ပေါ့နော်။ဟိုဒီအိမ်ရချစ်တန်းကြီးဟိုဟာလေဒီတိုင်တွေပေါ့နော်။ဟိုတိုင်တွေကအကောင်လုံးဟိုပို့အောက်ချင်ရလဲပြက်နေပြီပေါ့ပြက်နေပြီဆိုတော့ဒီမိုးရသည်ဖြတ်ပတ်ရမယ်ဆိုတော့ခောက်ခဲ့ရှိတာပေါ့ဒီခောက်ခဲ့ချင်မိုးရော်တာနဲ့လေပြင်းတိုက်တာတို့ဆိုရင်နောက်တစ်ချိန်လောက်ဆိုတော့ခတ်မတ်လို့မရဘူးအကောင်လုံးကတော့ပြုံမဲ့အချိန်လေးပေါ့နော်ဟိုဟာဟိုဆိုးဆွနေအချိန်လေးရောက်နေပြီတော့ကျွန်တော်တို့အနေနဲ့ဟိုဟာပေါ့နော်ဒီစစ်ရှုံတွေကိုစစ်ပြေးသွင်းလို့ပြည်သူတွေကဒီကိုရောက်လာတယ်အခုလေလေပြင်းတိုက်လို့ပေါ့နော်အခါကြီး ဖြစ်နေတာပေါ့သူတို့ဒီခက်ခဲဖြစ်တော့ဟာတင်းနေရလဲအကောင်လုံးဟောပေါ့နော်ဒီခံခဲ့မှုမရှိတော့ဘူးဒီမွေးရသည်ဖြစ်ရမှာဆိုတော့သူတို့လည်းအခက်ခဲစိတ်ခံစားမှုတွေဖြစ်နေတယ်အဲကျွန်တော်အနေနဲ့ကဒီတင်းအင်းတွေပေါ့နော်ဒီ USR ပဲဖြစ်ဖြစ်ဘာဖွဲ့စည်းပဲဖြစ်ဖြစ် NGO ဖွဲ့စည်းဖြစ်ဖြစ်ကျွန်တော်ကတော့ဒီတင်းအင်းတွေပြန်လဲပြီးအောင်နော်ဟိုအဖိုက်တဖန်ပြန်လဲဆော့ဖစ်စီရင်လည်းခင်ဗျာ
လေပြင်းတိုက်ခိုက်မှုကြောင့်ပျက်စီးသွားတဲ့နေအိမ်တွေကိုပြန်ဆောက်ဖို့အတွက်သက်ဆိုင်ရာတာဝန်ရှိသူတွေနဲ့အဖွဲ့အစည်းတချို့ကိုအကူအညီတောင်းထားပေမဲ့အခုချိန်ထိတစုံတရာလာရောက်ကူညီပေးတာမရှိသေးဘူးလို့လည်းစစ်ဘေးဒုက္ခသည်တွေကပြောဆိုကြပါတယ်။ရခိုင်ပြည်နယ်မှာ2018ခုနှစ်အကုန်ပိုင်းလောက်ကစပြီးရခိုင်လက်နက်ကိုင်အေအဖွဲ့နဲ့အစိုးရတပ်တို့ကြားတိုက်ပွဲတွေပြင်းထန်ခဲ့တာကြောင့်ရခိုင်မြောက်ပိုင်းကတိမ်းနဲ့ချီတဲ့ဒေသခံတွေနေရက်ဆုံးခွာထွက်ပြေးပြီးပြည်တွင်းဒုက္ခသည်စခန်းတွေမှာနေထိုင်နေကြရတာဖြစ်ပါတယ်။လက်ရှိမှာတိုက်ပွဲတွေရပ်တန့်နေပေမဲ့လည်းစစ်ဘေးဒုက္ခသည်9000ကျော်လောက်နေရမပြန်နိုင်သေးပဲစေဘေးဒုက္ခတဲ့စခန်းတွေမှာနေထိုင်နေကြရတာလည်းဖြစ်ပါတယ်ခင်ဗျာ
ဒါကတော့ရခိုင်စစ်ပြေးဒုက္ခတဲ့တချို့ရဲ့တွေ့ကြုံနေရတဲ့အခက်အခဲတွေကိုကိုရဲမွန်ပြောပြသွားတာပါ VOA ရဲ့ဗုဒ္ဓဦးနေ့မနေ့ပတ်တန်လွင်အစီအစဉ်ကိုဆက်လက်ထုတ်လင်းနေပါတယ်အခုဆက်လက်ပြီးတော့ကျွန်တော်တို့ပြည်ပမှာအလုတ်ကိုင်းသွားရောက်ရှာဖွေတဲ့မြန်မာနိုင်ငံသားတချို့ရဲ့တွေ့ကြုံနေရတဲ့အခက်အခဲတွေကိုလည်းပြောပြပါအောင်မယ်ထိုင်းမြန်မာနယ်စပ်ပြည်နယ်ခုနှစ်ခုမှာဧပြီလ24ရက်နေ့ကစပြီးတော့ဧပြီလ26ရက်နေ့အထိ3ရက်အတွင်းလူကုန်ကူးသူတွေခေါ်လာတဲ့မြန်မာနိုင်ငံသား900ကျော်ဖမ်းဆီးခံခဲ့ရပါတယ်။အဖမ်းအစည်းတွေရှိနေတဲ့ကြားကထိုင်းနိုင်ငံတဲကိုမြန်မာနိုင်ငံဘက်ကနေတရားမဝင်ဝင်ရောက်လာသူတွေအစုလိုက်အပြုံလိုက်ဇက်တိုက်ဝင်ရောက်လာနေပါတယ်။ဒီအခြေအနေကိုတော့ထိုင်းနိုင်ငံအခြေစိုက် VOA သတင်းတောက်မတ်အေးအေးမှာကဆက်ပြောပြပါမယ
်။ထိုင်းနိုင်ငံမှာလူကုန်ကူးမှုနဲ့ကိုဗစ်ကပ်ရောဂါကူးစက်မှုတွေတကြော့ပြန့်များလာတဲ့အတွက်ထိုင်းပြည်ရေးဝန်ကြီးဌာနကပြည်နယ်အုပ်ချုပ်ရေးမှုတွေကိုလုံခြုံရေးရပုံမစောင့်ကြည့်စစ်ဆေးဖို့ဖေဖော်ဝါရီလ20ရက်နေ့ကညွှန်ကြားချက်ထုတ်ပြန်ခဲ့ပြီးတဲ့နောက်အထောက်ထားမဲ့ဝင်လာတဲ့မြန်မာနိုင်ငံသားတွေအစုဝေးနဲ့ဆက်လက်ဖမ်းဆီးခံနေရပါတယ်။ထိုင်းမြန်မာနယ်စပ်ပြည်နယ်ခုနှစ်ခုဖြစ်တဲ့ကန်ချနာပူရီ၊ပရာချုတ်ခေရီကန်၊ရရှ်ပူရီ၊ရနောင်းချုံဖွန်၊ချင်းရိုင်တပ်ပီနယ်တွေမှာ၃ရက်အတွင်းမြန်မာနိုင်ငံသား900ကျော်ဖမ်းဆီးခံရကြောင်းမြန်မာပြည်သားများရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောပါတယ်။
အခု2020ဧပြီလ24 25 26 3ရက်တွင်းမှာဆိုရင်အစုလိုက်ပြုံလိုက်ဒီလူပွဲစားတွေကနေတရားမဝင်မြန်မာတွေခေါ်ဆောင်လာတာကတော့ထိုင်းနိုင်ငံတောင်ပိုင်းပရာချုတ်ခရီးခံနဲ့ကျွန်တော်ဒီထိုင်းနိုင်ငံအနောက်မြောက်ဘက်ဖြစ်တဲ့ကန်ချနာပူဒီနဲ့ရက်ပူဒီမှာပေါ့ IT နဲ့သုံးခုမှာဆိုရင်ဒီတရားမဝင်မြန်မာ218ယောက်နောက်လူပွဲစားလမ်းပြ3ယောက်အဖမ်းခံရတယ်ကြည့်တစ်ဆင့်ထဲမှာပဲအဲ့ဒီ3ရက်တွင်းမှာပဲထိုင်းတောင်ပိုင်းရနောင်းနဲ့ချွန်ဖုံပြည်နယ်ထဲမှာ26ဦးခန့်ခါတယ်။ကျန်ရကြီးနဲ့မဲ့ဆိုင်နဲ့မဲ့ဖာလွန်အဲနေရာသုံးခုမှာတရားမဝင်မြန်မာ180နဲ့ဒီရောက်ဖန့်ခါရတယ်။တပ်တီနဲ့ဝမ်ချောင်းညွနယ်ထဲမှာတရားမဝင်မြန်မာ38ရောက်ဖန့်ခါရတယ်။26ရက်နေ့မှာတော့တပ်တီနဲ့ဖုတ်ဖရညွနယ်မှာ20ရောက်ဖန့်ခါရတယ်။စုစုပေါင်းမြန်မာ512ရောက်ဖန့်ခါရတယ်ပေါ့။
ဧပြီလဇန်ကစပြီး26ရက်နေ့ထိဖမ်းမိတဲ့မြန်မာတွေကတော့တထောင်ကျော်သွားပြီလို့လည်းဦးမိုးကျိုးကပြောပါတယ်။သူတို့တွေဟာထိုင်းနိုင်ငံမှာအလုပ်လုပ်ရဖို့အတွက်ကျပ်ငွေ18သိန်းကျော်နဲ့ညီမျှတဲ့ဘတ်ငွေ3000လောက်ထိလူပွဲစားတွေကိုပေးပြီးလာခဲ့ကြတာလို့လည်းဆိုပါတယ်
။အဲသူတို့တွေကပွဲစားဘူးဘတ်3000ထိပေးပြီးတော့ထိုင်းနိုင်ငံရဲ့အတွင်းပိုင်းပေါ့ဘန်ကောက်ပေါ်ဝင်းဒီမှာအလုပ်လုပ်ရမယ်ဆိုပြီးလာခဲ့ကြတဲ့ဒီမွန်ပြည်နယ်ကျင်းပြည်နယ်ပဲခူးတိုင်းနေပြီးတော့မန္တလေးတိုင်းနဲ့မကွေးတိုင်းနောက်ရခိုင်ပြည်နယ်ပုံကူတွေဖြစ်ပါတယ
်အဖမ်းခံရသူတွေတဲကလူကုန်ကူးမှုနဲ့ပတ်သက်သူတချို့ကတော့လူကုန်ကူးမှုဥပဒေနဲ့အရေးယူဆောင်ရွက်တာတွေရှိပြီးအမှုရင်ဆိုင်စဲကာလမှာတော့ထိန်းသိမ်းရေးစင်တာတွေမှာထားပေးတာတွေလည်းရှိပါတယ်ဒီနောက်တရားရုံးတက်ပြီးအမှုရင်ဆိုင်ရတာတွေလည်းရှိပါတယ်ဒီနောက်မှာတော့တခြားအထောက်ထားမဲ့တွေလိုပဲထိုင်းနိုင်ငံနဲ့တရားမဝင်ခိုးဝင်မှုနေဆက်ဖြတ်ကျော်မှုကိုဗစ်ဥပဒေတွေနဲ့အရေးယူပြီးနေရရင်းကိုပြန်ပို့တာတွေလုပ်ပါတယ်များသောအဖြစ်ကတော့တရားမဝင်ခိုးဝင်မှုတွေနဲ့အရေးယူတာတွေထောင်တန်းငွေတန်းကြခံရတာတွေကတော့များပါတယ်ပြီးခဲ့တဲ့မတ်လကတော့တလအတွင်းတရားမဝင်ဝင်ရောက်လာတဲ့မြန်မာ1600ကျော်ဖမ်းဆီးခံခဲ့ရပါတယ်ဇန်နဝါရီလနဲ့ဖေဖော်ဝါရီလထဲမှာတော့အထောက်ထားမဲ့မြန်မာ1000လောက်အဖမ်းခံရပါတယ်အခုအခါမှာတော့ထိုင်းနိုင်ငံဘက်ကလုံခြုံရေးတင်းကျပ်စွာချပြီးဖမ်းဆီးစစ်ဆေးနေတာပါအဖမ်းဆီးတွေများနေပေမဲ့လူပုံကူးသူတွေခေါ်လာတဲ့မြန်မာနိုင်ငံသားတွေဟာအစုလိုက်အပြုံလိုက်ရှိနေစေမှုကိုဗစ်ကပ်ရောဂါကိုထိန်းချုပ်ဖို့နဲ့ထိုင်းနိုင်ငံတွင်လူကုန်ကူးမှုတွေကိုထိထိရောက်ရောက်အရေးယူဆောင်ရွက်နိုင်ဖို့ပြည်내အသီးသီးကအုပ်ချုပ်ရေးမှုတွေကိုလည်းထိုင်းပြည်ရဲ့ဝန်ကြီးဌာနကညွှန်ကြားချက်ထုတ်ပြန်ထားပါတယ်ရှင်
ဒါကတော့ထိုင်းနိုင်ငံတဲကိုအလုအကန်ရှာဖွေဖို့တရားမဝင်ဝင်ရောက်လာတဲ့မြန်မာနိုင်ငံသားတွေနေ့စဉ်ရက်ဆက်ဖမ်းဆီးခံရတဲ့အကြောင်းကိုထိုင်းနိုင်ငံအခြေစိုက် VOA သတင်းတော်မှအေးအေးမှပြောပြသွားတာပါ။ဒေါက်တာရှမြတ်ခင်ဗျာကျွန်တော်တို့ဒီကနေ့ထုတ်လင်းမှုစီစဉ်ထားတဲ့စီစဉ်တွေထဲမှာအပတ်စဉ်ကဏ္ဍတွေအဖြစ်နဲ့ကတော့ကျွန်တော်တို့အမေရိကန်နိုင်ငံရေး ကဘာတလခီးသွားတဲ့အင်္ဂါစကားဝိုင်းအစီအစဉ်တွေကိုတင်ဆက်ဖို့စီစဉ်ထားပါတယ်။အခုတော့ကျွန်တော်တို့အပတ်စဉ်ကဏ္ဍတစ်ပုတ်ဖြစ်တဲ့အမေရိကန်နိုင်ငံရေးအကြောင်းကိုစတင်တင်ဆက်ချင်ပါတယ်။ယူကရိန်းဆိုင်ရာအမေရိကန်တန်အမတ်အသစ်ရွေးချယ်ခန်းအဖို့အစီအစဉ်ရှိသလိုတန်ယုံပြန်လည်ဖွင့်လှစ်မှာဖြစ်ကြောင်းအမေရိကန်နိုင်ငံသားဝင်ကြီးကပြောပါတယ်။အမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီ Austin နဲ့အတူရောက်ရှိခဲ့ပါတယ်။ Ukraine သမ္မတနဲ့လည်းတွေ့ဆုံဆွေးနွေးတာတွေပြုလုပ်ခဲ့ပါတယ်။ဒီအကြောင်းအရာတွေကိုတော့ကိုအောင်အောင်ကဆက်လက်ပြောပြပါလိမ့်မယ
်။ Russia Ukraine စစ်ပွဲနှစ်လတာကြာမြင့်လာချိန်မှာပဲ American နိုင်ငံသားရုံးဝင်ကြီး Anthony Blinken နဲ့ကာကွယ်ရေးဝင်ကြီး Lloyd Austin တို့နှစ်ဦးဟာ Ukraine သမ္မတ Volodymyr Zelensky နဲ့ Ukraine မြို့တော် Kyiv မှာတနင်္ဂနွေနေ့ကတွေ့ဆုံခဲ့ပါတယ်။ဆွေးနွေးပွဲအတွင်း Ukraine ကိုလက်နက်ထောက်ပံ့မှုကိစ္စတွေအပြင်ပုံမှန်တန်တမန်ဆက်ဆံရေးပြန်လည်ပတ်ဖို့အစီအစဉ်နဲ့ပတ်သက်ပြီးတော့နိုင်ငံသားရုံးဝင်ကြီး Anthony Blinken ကအခုလိုပြောပါတယ်
။ As a further sign of our commitment,intend to announce
ကျွန်တော်တို့ရဲ့ယက်တီချက်ကိုထလောင်းပြသတဲ့အနေနဲ့ယူကရိန်းမှာသံတမန်ပြန်ထားရှိသွားမယ့်ကိစ္စနဲ့ပတ်သက်ပြီးကြေညာဖို့ရှိပါတယ်။ Levit မှာစတင်ရုံးဆိုင်ဖို့ဖြစ်နိုင်ခြင်းများပါတယ်။အဲဒီနောက် Kyiv ကိုပြောင်းမှမယ်။ဒီကိစ္စစတင်မှုသတင်းပတ်အနေနဲ့ကြာနိုင်ပေမဲ့လည်းမနေ့ပြန်မှကြေညာပါမယ်။ယူကရိန်းသံမတ်သစ်ဖြစ် Bridge Brink ကိုရွေးချယ်ဖို့ရှိတာနဲ့ပတ်သက်ပြီးတော့လည်းသံတမန်ကကြေညာပါလိမ့်မယ်။
သမတ်ထားချိန်နဲ့နှစ်လောက်ပူကြာရှိတဲ့၃နာရီကြာဆွေးနွေးပွဲအတွင်းယူကရိန်းအစိုးရအပြင်ရုရှားတွေရဲ့ကျူးကျော်တိုက်ခိုက်နှံ့ကြေးကိုစိုးရိမ်နေရတဲ့ဒေတာရင်းနိုင်ငံတွေအတွက်913သန်းနောက်ထပ်အကူအညီပေးဖို့ဝန်ကြီးအဖွဲ့ကကြေညာထားကြောင်းလည်းအမေရိကန်ဘက်ကပြောပါရယ်ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကလည်းအမေရိကန်ဘက်ကအထောက်ပံ့ပေးခဲ့တာတွေနဲ့လာရောက်လည်ပတ်မှုအတွက်ကျေးဇူးတင်ကြောင်းပြောပါရယ်ဒါအပြင်ယူကရိန်းကလိုအပ်ချက်တွေနဲ့ပတ်သက်ပြီးတော့လည်းထပ်လောင်းတောင်းဆိုခဲ့ပါရယ
်ဆွမ်းနန်ဒရဆန်စက်ကရတာ
အဓိကအချက်တွေကတော့အမေရိကန်နဲ့ဥရောပလက်တွဲဘက်နိုင်ငံတွေစီကနေကျွန်တော်တို့တပ်တွေအင်အားကောင်းလာအောင်ကျွန်တော်တို့တောင်းဆိုတဲ့လက်နက်တွေထောက်ပံ့ပေးဖို့ဒုတိယကတော့ရုရှားရဲ့ကြီးကျော်စစ်ကျွန်တော်တို့နယ်မြေအတွင်းသူတို့ရဲ့လူမဆန်စွာတပ်ဖြတ်မှုတွေအတွက်ပိတ်ဆို့တန်းခတ်ဖို့တတိယကတော့ငွေကြေးထောက်ပံ့ပေးဖို့ပ
ါအနာဂတ်မှာအခုလိုအခြေအနေမျိုးရှောင်ရှားနိုင်အောင်ယူကရိန်းလုံခြုံရေးအာမခံချက်ရှိဖို့နဲ့အစာရေစာထောက်ပံ့မှုကိစ္စတွေလည်းဆွေးနွေးခဲ့ပါတယ်အမေရိကန်ထိပ်တန်းသံတမန်တွေရဲ့အထူးစဉ်မတိုင်မီယူကရိန်းဘက်ကအရေးကြီးလိုအပ်နေတဲ့ anti missile drones နဲ့ anti aircraft တန်ကြက်ကကားနဲ့တင်ကားတွေစရင်ကိုယူကရိန်းဘက်ကပြုစုထားခဲ့တာပါအမေရိကန်အနေနဲ့ယူကရိန်းကိုလွတ်လပ်တဲ့ဒီမိုကရက်တစ်နိုင်ငံဖြစ်စေခြင်းကြောင့်နဲ့ကျူးကျော်စစ်ဆင်နွှဲပြီးတော့လူမဆန်စွာပြုမှုခဲ့တဲ့ရုရှားရဲ့အင်အားချိနေတာကိုမြင်တွေ့လို့ကြောင့်အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကပြောပါရယ
် We are here to support you in every way
ကျွန်တော်တို့ဘက်ကတန်းနိုင်တာတွေအားလုံးလုပ်ပေးဖို့အခုဒီကိုရောက်လာတာပါဒီလိုလုပ်ပေးခဲ့တာတွေကိုလည်းအခုကာလတခြားလုံးသမ္မတအနေနဲ့မြင်တွေ့ပြီးဖြစ်မယ်လို့ထင်ပါတယ်သမ္မတပြောခဲ့တဲ့အချိန်ကျွန်တော်တို့ဘက်ကအထောက်ပံ့ပေးခဲ့တာတွေအပြင်လက်တလောမှာဘီလီယံနဲ့ချီတဲ့လုံခြုံရေးရာစစ်လက်နက်ပစ္စည်းအကူအညီပေးဖို့ဆုံးဖြတ်ချက်လည်းရှိနေတာပါ
ရုရှားဘက်ကတော့ယူကရိန်းပေါ်ကျူးကျော်တဲ့စစ်ပွဲအဖြစ်မသုံးနှုန်းပဲအထူးစစ်ဆင်ရေးအဖြစ်သာသုံးဆွဲပြီးတော့အရက်သားတွေကိုပြစ်မှတ်ထားတပ်ဖြတ်တာမျိုးမရှိကြောင်းညင်းဆိုပါရယ်ဒါ့အပြင်လည်းယူကရိန်းလူမျိုးရက်ွက်ထဲကအဆောက်အဦတွေကိုရုရှားဘက်ကမစ်ဆိုင်းနဲ့ပစ်ခတ်တိုက်ခိုက်နေတာတွေကိုတွေ့နေရတာပါအခုခါမှာတော့ရုရှားရဲ့အဓိကရည်မှန်းချက်ပန်းနိုင်ဖြစ်တဲ့ယူကရိန်းမျိုးရော်ကီးဖ်ကိုသိမ်းပိုက်နိုင်ဖို့ကလည်းအလံဝေးသွားသလိုရုရှားတွေကြာရှုံးနေတဲ့အချိန်ထဲမှာယူကရိန်းဟာအောင်မြင်နေတယ်လို့အမေရိကန်ထိပ်တန်းတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
ဒါကတော့ကိုအောင်အောင်အပတ်စဉ်တင်ဆက်တဲ့အမေရိကန်နိုင်ငံရေးအကြောင်းကိုနားတော်တာဆင်ခဲ့ရတာပါ VOA ရဲ့အတန်လွင့်အစီအစဉ်တွေကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာဖြစ်ပါတယ်မကြာမီပဲကျွန်တော်တို့အပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်ပေးဖို့ရှိပါတယ်နားတော်တာဆင်ရမယ့်အပတ်စဉ်ကဏ္ဍတွေထဲမှာဆိုရင်ကဘာတလွားခီးသွာအင်္ဂါစကားဝိုင်းအစီအစဉ်တွေကိုမကြာမီပဲနားတော်တာဆင်ရပါပါခင်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစီကလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တ တကယ်ဘဝဇက်လန်းတွေ one click ခလုတ်တချက်နှစ်ယုံနဲ့ကဘာရရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့ဗုဒ္ဓဟူးနေ့မနက်ပိုင်းအတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လင်းနေပါတယ်ကျွန်တော်တို့ရဲ့အတန်လွင့်အစီအစဉ်တွေကို line to meter 24 kHz 12113ည line to meter 40 kHz 0413ည line to meter 51 kHz 5809 line to meter 190တို့ကနေဆက်လက်ထုတ်လင်းနေတာဖြစ်ပါတယ်ကျွန်တော်တို့ဆက်လက်ပြီးတော့တင်ဆက်မယ့်အစီအစဉ်တွေထဲမှာဆိုလို့ရှိရင်ကဘာတလောခီးသွားအစီအစဉ်နဲ့အင်္ဂါစကားဝိုင်းအစီအစဉ်တွေကိုထုတ်လင်းမှာဖြစ်ပါတယ်အခုပထမအဆုံးအနေနဲ့တင်ပြချင်တာကတော့ကျွန်တော်တို့ကဘာတလောခီးသွားအစီအစဉ်ဖြစ်ပါတယ်။နယ်သာလန်နိုင်ငံကကျူလစ်ပန်းဥယျင်ကြီးအကြောင်းကိုပြောပြထားပါတယ်။ကျူလစ်ပန်းနေအပါအဝင်ရောင်စုံပန်းအလှမျိုးစုံစိုက်ထားတဲ့နယ်သာလန်နိုင်ငံကိုကင်ကော့ဖ်ပန်းဥယျင်ကြီးကိုအခုနှစ်မှာပြန်လည်ဖွင့်လှစ်ထားပါတယ်။ကိုဗစ်ရောဂါကြောင့်နှစ်နှစ်ကြာပိတ်ထားခဲ့ရပြီးပြန်လည်ဖွင့်နှစ်လည်တဲ့ကဘာအကြီးဆုံးကျူလစ်ပန်းဥယျင်ကြီးစီကိုမတ်ဆူမြန်မွန်နဲ့အတူကဘာတလောအချီခီးသွားအစီအစဉ်ကနေသွားကြည့်ရအောင်ပါလားခင်ဗျာ
နယ်သာလန်နိုင်ငံအနောက်တောင်ဘက်ဒစ်စင်မြို့မှာရှိတဲ့ကိုကင်ဟော့ဖ်ပန်းဥယျာဉ်ကြီးဟာပန်းမျိုးစုံပေါင်း9တန်းထက်မနည်းစိုက်ပျိုးထားတဲ့ကဘာအကြီးဆုံးပန်းဥယျာဉ်ကြီးဖြစ်ပါတယ်အထက်ကကျူးလစ်ပန်းပင်တွေကိုစိုက်ပျိုးထားတာကြောင့်ကျူးလစ်ပန်းဥယျာဉ်လို့လည်းခေါ်ကြပါတယ်စစပောင်း89ဧကကျဲဝင်းတဲ့ပန်းဥယျာဉ်ကြီးထဲမှာမတူတဲ့အပြင်အစင်တွေနဲ့လှုပ်ထားတဲ့ပန်းခြံကြီးပေါင်း5ခုနဲ့အတူအလှပုံဖော်ထားတဲ့ပန်းကင်းကြီးတွေရှိပါတယ်။နှစ်စဉ်ပန်းပင်တွေနဲ့အမှုပညာလက်ရပုံဖော်လေးရှိတာမှာအခု2022ခုနှစ်မှာတော့ Flower Classics ဆိုတဲ့ကောင်းစဉ်နဲ့ပန်းတို့ရဲ့ကံတော်ဝင်မြောက်မှုကိုဖော်ကျူအလှဆင်ထားပါတယ်။ Dutch ပကြီးဆရာကြီးတွေရဲ့ကဘာကျော်ပကြီးကားတချို့ကိုလည်းပန်းတွေနဲ့ပုံဖော်ထားတာမြင်တွေ့ရမှာပါ။အနုပညာ၊ပိတုကာနဲ့ဒီဇိုင်းပညာတွေမှာပန်းတွေရဲ့ထူးခြားမှုကိုအလှဖော်ကျူဖန်တီးကြလေရှိတာကိုမိမောင်းထုတ်ပြခြင်းနဲ့ရည်ရွယ်ချက်ဖြစ်ပါတယ်။ကိုကင်ဟော့ဖ်ပန်းဥယျာဉ်ကြီးထဲမှာဆောင်းဥပေါက်ချိန်ဥယျာဉ်မူကြီးတွေလက်နဲ့အသေးချာစိုက်ပျိုးထားကြတဲ့ပန်းမျိုးဥပေါင်း9တန်းကຫນွေဥပေါက်ချိန်အလှဆုံးပန်းတွေအဖြစ်နဲ့ပွင့်လာကြပါတယ်။အရောင်အသွေးမတူတဲ့ကျူးလစ်ပန်းအမျိုးအစားပေါင်း800ကလည်းသူ့ထက်ကအစွမ်းကုန်အလှပြိုင်နေကြပါတယ်။ဒါကြောင့်ကိုဗစ်ကရောဂါမဖြစ်ခင်တုန်းကကမ္ဘာတော်ကဧည့်သည်နှစ်စဉ်တသန်းခွဲလောက်ဒီပန်းဥယျာဉ်ကြီးစီကိုလာလေခဲ့ကြတာပါ။ကိုဗစ်ကရောဂါကြောင့်နှစ်နှစ်လောက်ဥယျာဉ်ကြီးကိုပိတ်ထားခဲ့ရပြီးအခု2022ခုနှစ်မှာတော့ပြန်လည်ဖွင့်လှစ်နိုင်တာဖြစ်ပါတယ်
။ It's really good to come out again in such a beautiful place like this. I actually I've not
ဒီလိုလိုက်နေရမျိုးပြန်လာနိုင်တာသိတ်ကောင်းပါတယ်။ပြီးခဲ့တဲ့နှစ်တွေတုန်းကကရောဂါကြီးဖြစ်နေလို့ကျွန်မဘယ်ကိုမှခီးမထွက်ဖြစ်ခဲ့ပါဘူး။အခုတော့အမိုးကလည်းမရှိသိတ်ကိုလှတဲ့နေရာမျိုးလာရတာအတော်လေးအဆင်ပြေပါတယ်။ဒီနေ့တော့လူများပါတယ်။ဒါပေမဲ့နေရာအကျယ်ကြီးဆိုတော့ကျမစိုးရိမ်စေတော့မဖြစ်ပါဘူး
။ဥရောပတိုက်သားတွေနဲ့မဟုတ်ဘဲကမ္ဘာနိုင်ငံစုံကဧည့်သည်တွေနယ်သာလန်နိုင်ငံကိုပြန်လည်လည်ပတ်နိုင်ပြီဖြစ်လို့ပန်းဥယျာဉ်ကြီးစီကိုလည်းဧည့်သည်တွေပြန်လာနေကြပါပြီ
။ Yeah, we're glad to be here for from the United States and it's good to be
ဒီကိုလာလေနိုင်တာဝမ်းသာပါတယ်။ကျမတို့ကအမေရိကန်ပြည်ထောင်စုကလာတာပါ။အခုလို့ခီးရီပြန်သွားလို့ရနေတဲ့အတွက်လဲဝမ်းသာပါတယ်။ပန်းဥယျာဉ်ကြီးပြန်ဖွင့်တာဒုတိယနေ့လို့ထင်ပါတယ်။လှပတဲ့ပန်းတွေကိုမြင်တွေ့ရလို့စိတ်ကြည်နူးရပါတယ်
။အရင်ကနှစ်စဉ်ဧည့်သည်တန်းနဲ့ချီလာကြတဲ့ပန်းဥယျာဉ်ကြီးကိုပြီးခဲ့တဲ့နှစ်နှစ်လုံးဖွင့်ခွင့်မရခဲ့တဲ့အတွက်တော်တော်လေးထိခိုက်ခဲ့တာပါ။ဒါကြောင့်ဒီနှစ်ပြန်ဖွင့်နိုင်တာကိုပန်းဥယျာဉ်တာဝန်ရှိသူတွေသိကိုဝမ်းသာနေကြပါတယ်။
The first year we were of course surprised and
ပရမနိတုံကတော့ကိုဗစ်ကရောဂါကြောင့်ဖွင့်ခွင့်မရတော့အံ့အားနဲ့သင့်စိတ်လည်းအတော်ထိခိုက်ရပါတယ်ဒုတိယနေ့ကျတော့လေကိုဗစ်စီးကံတွေနဲ့အညီဖွင့်မယ်ဆိုပြီးပြင်ဆင်ထားပြီးတော့မှဖွင့်ခွင့်မရတော့တော်တော်လေးကိုစိတ်ညစ်ခဲ့ရပါတယ်ကျမတို့တွေမဟုတ်ပါဘူးလာလေဖို့လှုပ်ထားကြတဲ့ဧည့်သည်တွေလည်းစိတ်ညစ်ခဲ့ကြတာပါ
ဧက80နီးပါးကျဲဝင်းတဲ့ပန်းဥယျာဉ်ကြီးရဲ့အလှကိုနိုင်ငံဆောင်ကဧည့်သည်တွေပြန်လည်ခန်းစားနိုင်ပြီဖြစ်လို့သိတ်ဝမ်းမြောက်ဝမ်းသာဖြစ်နေကြတာပ
ါ Yeah, it's absolutely amazing to see so many people from all over the world already in the park. So yeah, we are happy the garden is
ပန်းဥယျာဉ်ကြီးထဲမှာလူတွေအများကြီးကိုမြင်တွေ့ရတာတကယ်ကိုဝမ်းသာဖို့ကောင်းပါတယ်။ကျွန်တော်တို့လည်းဝမ်းသာပါတယ်။ပန်းဥယျာဉ်ကြီးကလည်းဝမ်းသာနေပါတယ်။အားလုံးလည်းဝမ်းသာကြပါတယ်။ပြီးခဲ့တဲ့နှစ်နှစ်လုံးပန်းဥယျာဉ်ကြီးကိုဖွင့်ဖို့ပြင်ဆင်ထားပြီးမှဖွင့်လို့မရဘူးဆိုတော့တော်တော်လေးစိတ်မကောင်းဖြစ်ခဲ့ကြရပါတယ်။ဒီနေ့ကတော့ကျွန်တော်တို့အတွက်အကောင်းဆုံးဆုတောင်းပြည့်တယ်ပဲပြောရမှာပါ
။ကျယ်ဝန်းလာတဲ့ပန်းဥယျာဉ်ကြီးထဲမှာမျက်စိပဓာတာဖြစ်အောင်စနစ်တကျစိုက်ပျိုးထားတဲ့ပန်းရောင်စုံတွေကလည်းလာလေတဲ့ဧည့်သည်တွေကိုစိတ်ရွှင်လန်းစေသလိုအံ့အားလည်းတင်စေပါဗျ။
Yes, it's amazing. It's been on my bucket list for a long time.
သိတဲ့ဘောကြပါလေ။ဥယျာဉ်ထဲကကျွန်မသွားလေချင်နေတဲ့စီးရင်ထဲမှာ
ီမီယာပါတာပေါ့ကန်ယောဂကြီးကြောင့်သွားမဲ့ခီးကိုနောက်ဆုတ်ခဲ့ရပြီးတော့အခုတော့ဒါလေးနိုင်နေပန်းတွေလည်းကြီးနိုင်တော့တိတ်ပြောပါတယ်ရှင်
နယ်သာလန်နိုင်ငံဟာတကမ္ဘာလုံးကိုကျူးလစ်ပန်းတွေကျူးလစ်ပင်တွေကျူးလစ်မျိုးဥတွေကိုတင်ပို့နေတဲ့အဓိကနိုင်ငံဖြစ်ပါတယ်အခုလိုຫນွေဥပေါ့ချိန်ဆိုရင်ဝါစိနီပြခရမ်းစားသဖြင့်အတန်းလိုက်စိုက်ပျိုးထားတဲ့ကျူးလစ်ပန်းကင်းတွေကိုမျက်စိတစုံမြင်ရနိုင်ပါတယ်ဂိုကင်ဟော့ဖ်ပန်းဥယျာဉ်ကြီးစီကိုလာကြတဲ့သူတွေအနေနဲ့လည်းအဲ့ဒီကနေအယောင်သွေးဆုံကျူးလစ်ပန်းကင်းကြီးတွေစီကိုသွားလည်လို့ရပါတယ်ကျူးလစ်ပန်းလုပ်ငန်းနဲ့ခီးသွွားလုပ်ငန်းကိုအဓိကလုပ်နေကြသူတွေကဒီလုပ်ငန်းတွေပုံမှန်ပြန်လည်ဖြစ်လာဖို့အတွက်လည်းမျှော်လင့်နေကြပါတယ်
Tourism in the Netherlands is not up to its old standard yet, but it's coming and we see people from the United
States. နိုင်ငံမှာခီးသွွားလုပ်ငန်းကအရင်ကလိုအခြေအနေမျိုးတော့ပြန်မဖြစ်သေးပါဘူး။ဒါပေမဲ့ပြန်ဖြစ်လာတော့မှာပါ။အခုဆိုရင်ပဲအမေရိကန်ကလာလေကြတဲ့သူတွေ၊ဂျာမနီနိုင်ငံကလာလေတဲ့သူတွေလူမျိုးအစုံကိုပန်းဥယျာဉ်ကြီးမှာတွေ့နေရပါတယ်။ဒါကြောင့်ခီးသွွားလုပ်ငန်းပုံမှန်အတိုင်းပြန်ဖြစ်လာမယ်လို့တကယ်ကိုမျှော်လင့်ပါတယ
်။ Netherlands နိုင်ငံ Amsterdam မြို့တော်ရဲ့အနောက်တောင်ဘက်မှာရှိတဲ့ Lisse မြို့ကကိုကင်ဟော့ဖ်ပန်းဥယျာဉ်ကြီးကို1950ခုနှစ်ထဲကစတင်ပြီးနှစ်စဉ်ပန်းတွေစပွင့်တဲ့မတ်လကုန်ပိုင်းကနေမေလလယ်လောက်အထိဖွင့်လှစ်ပါတယ်။ကျူးလစ်ပန်းပင်အမျိုးပေါင်း800အပြင်တခြားပန်းမျိုးစုံရဲ့အလှကိုခြေချင်းလျှောက်ကြည့်သူ၊ဆက်ဘင်းစီးကြည့်သူ၊မော်တော်ဘုတ်ပေါ်ကနေခန်းစားကြည့်သူတွေနဲ့ကိုဗစ်လွန်ကာလမှာပန်းဥယျာဉ်ကြီးပြန်လည်စီကားနေပါတယ်ရှင်။ကျွန်မဆုမြတ်ပါမှာ။
ကဘာတလောခီးသွားအစီအစဉ်ကိုနားတော်တာဆင်ခဲ့ရတာပါခင်ဗျာအခုဆက်လက်ပြီးတော့အင်္ဂါဆွေးနွေးပွဲအစီအစဉ်ကိုတင်ဆက်ပါမယ်ဒီတစ်ပတ်မှာတော့မြန်မာနိုင်ငံရဲ့ယခင်ယခုနဲ့ရှေ့အလားအလာတွေကိုဆွေးနွေးထားပါတယ်2022ခုနှစ်ဖေဖော်ဝါရီလ1ရက်နေ့စစ်တပ်အာဏာသိမ်းမှုမတိုင်ခင်ကရှိခဲ့တဲ့မြန်မာနိုင်ငံရဲ့အခြေအနေစစ်တပ်အာဏာသိမ်းပြီးနောက်လက်ရှိမြန်မာနိုင်ငံအခြေအနေလာမယ့်တစ်နှစ်နဲ့ဟိုတစ်နှစ်လွန်ကာလဘက်ကအခြေအနေဒီဘလို့တွေးမြင်ရနိုင်ပါတယ်စတဲ့တိုင်းနဲ့ပတ်သက်ပြီးတော့ဆွေးနွေးထားပါတယ် VOA မြန်မာပိုင်းကအကြီးတန်းအက်ဒီတာဦးကျော်စံသာဝိုင်းတော်သားဦးတင်မောင်တန်းနဲ့အတူကိုကျော်ကျော်သိန်းတို့ကဆွေးနွေးထားပါတယ
်ဦးကျော်စံသာဦးတင်မောင်တန်းအခုလိုဆွေးနွေးခွင့်ရတဲ့အတွက်ဝမ်းသာပါတယ်ခင်ဗျာချေယူပြီးတော့ဆွေးနွေးပြတဲ့အတွက်လည်းပဲကျေးဇူးတင်ပါတယ်ကျွန်တော်ဒီနေ့ဆွေးနွေးခြင်းတဲ့အကြောင်းအရာကပြောရရင်တော့ Burma then Burma today Burma next ပေါ့နော်ဆီယနာသိမ်းမတိုင်ခင်ကမြန်မာပြည်အခြေအနေလက်ရှိဆီယနာသိမ်းထားတဲ့မြန်မာပြည်အခြေအနေနောက်ရှေ့ကိုနည်းနည်းမျှော်ချင့်ကြည့်တဲ့မြန်မာပြည်အခြေအနေဒီအခြေအနေသုံးခုကိုကျွန်တော်ဆွေးနွေးချင်တာပါဆိုတော့ပထမဦးဆုံးကျွန်တော်ဦးကျော်စံသားနဲ့စလိုက်ပါမယ်ဟလာ2020ရွေးကောက်ပွဲမှာဟလာအနိုင်ရထားတဲ့ NLD ပါတီကနေပြီးတော့ဆိုရပါမယ်အခြေအနေကလွတ်တော်တက်တန်းအစ်စ်စာဖို့ပြင်နေတဲ့အခြေအနေဆိုတော့အဲ့ဒီအခြေအနေတုန်းကမြန်မာနိုင်ငံကိုကြည့်ရင်ဦးကျော်စံသာဘယ်လိုမြင်ခဲ့ပါသလဲဘယ်လိုမျိုးမျှော်လင့်ချက်အကောင်းမြင်သဘောထားအဲ့ဒါမျိုးများရှိတယ်ဆိုရင်ညွှန်ဝေပေးပါပြောပြပေးပ
ါဟုတ်ကဲ့ပထမဆုံးကတော့မြန်မာနိုင်ငံရဲ့မျက်မှောက်ခေတ်သမိုင်းဟာဆီယနာရှင်စနစ်ကိုတွန်းလှန်ဖို့ကြိုးပမ်းတဲ့သမိုင်းသာဖြစ်တယ်ဆိုရင်မှားမယ်မဟုတ်ဘူးလို့ပြောချင်ပါတယ်ဆိုတော့NLD အစိုးရဖွဲ့ခဲ့တဲ့ကာလဟာလည်းပဲဆီယနာရှင်စနစ်ကိုတွန်းလှန်ဖို့စစ်တပ်ရဲ့ကြီးစိုးမှုကိုတွန်းလှန်နေရတဲ့ကာလသာဖြစ်ပါတယ်။တကယ်တော့စစ်တပ်ရဲ့ကြီးစိုးမှုဆိုတာမြန်မာနိုင်ငံမှာလွတ်လပ်ရေးကြိုးပမ်းစဉ်ကလေးကစစ်တပ်ကငါတို့လုပ်တာဆိုပြီးတော့စပြီးတော့လာခဲ့တာလွတ်လပ်ရေးပြည်ရဲ့တောက်လျှောက်လွတ်လပ်ရေးရပြည်ရဲ့တောက်လျှောက်မှလည်းတိုင်းပြည်ကိုငါတို့ကာကွယ်တာငါတို့လုပ်တာဆိုတာနဲ့သူတို့အများအားလုပ်လာခဲ့တာဖြစ်ပါတယ်။ဆိုတော့NLD အစိုးရတက်ဖို့ဖြစ်လာတာလည်းပဲ88နောက်ပိုင်းမှာနည်းနည်းဖြစ်လာတော့စစ်တပ်ကနည်းနည်းနှုတ်ဆုတ်ပြီးတော့သူတို့စစ်တမ်းကြဖွဲ့စည်းပုံအခြေအဥပဒေကိုဆွဲပြီးတော့ NLD ကအဲ့လမ်းကိုလျှောက်ပြီးတော့အဲ့တနေတက်လာဖြစ်ပါတယ်ဆိုတော့အဲ့ဒီလုံကကျိုးပန်းခဲ့မှုဟာလည်းပဲစစ်တပ်ရဲ့ကြီးစိုးမှုလွှမ်းမှုလို့အောက်မှုအောက်ကမကင်းရှင်းခဲ့ဘူးသူတို့ရဲ့လမ်းခင်းတဲ့အတိုင်းလျှောက်လန်းခဲ့ရတာဖြစ်တယ်လို့ကျွန်တော်ကမြင်ပါတယ်တကယ်တော့ဒီလူဖွဲ့စည်းတစ်ခုကိုပြောင်းလဲဖို့ဆိုတာမိထားလမ်းမှာရထားမောင်းတဲ့လူတောင်းတော်လို့မရပါဘူးလက်ကိုပြန်ဖောက်ရမှာဖြစ်ပါတယ် NLD အစိုးရတက်ခဲ့ချင်းဒီဆေးအနာရှင်စနစ်ရဲ့တွန်းလှန်ဖို့ကြိုးပမ်းနေရတဲ့မြမသမိုင်းကြောင်းမှာရထားလမ်းပေါ်မှာမောင်းတဲ့သူတောင်းခဲ့ခြင်းတာဖြစ်ပါတယ်အရင်ကစစ်တပ်ကမောင်းနှင်လာတာကို NLD ဆိုတာခိတ္တတက်မောင်းခဲ့ရတော့လည်းပဲအဲ့လမ်းကြောင်းအတိုင်းမောင်းခဲ့ခြင်းတာဖြစ်တယ်လို့ကျွန်တော်သုံးသပ်လိုပါတယ
်ဟုတ်ကဲ့ပါဦးတမောင်သားအနေနဲ့ရောဟလာအစိုးရတွေဖွင့်တဲ့အချိန်တွတ်တော်တွေစတတန်းတစ်စမဲ့အချိန်အဲ့ဒီအချိန်မြန်မာနိုင်ငံကိုဘယ်လိုများမြင်ခဲ့ပါသလဲဘယ်လိုမျှော်လင့်ချက်အကောင်းမြင်သဘောထားရှိခဲ့ပါသလဲဦးတမောင်သား
ကျွန်တော်ကတော့20မေလလောက်ကလေးဆက်ပြီးတော့တက်ထဲမှာအပြောင်းအလဲတွေလုပ်ကြရပါတော့နော်
စပြီးတော့နည်းနည်းအကောင့်ဘက်ထဲအစိုးဘက်ကိုများသွားမလားနည်းနည်းစိုးရိမ်ပေါ့နော်နောက်တစ်ချက်ကတော့အဲကျွန်တော်တို့ပင်လုံးကြီးလာကမှာတိုင်းသားလက်နက်ကိတ္တဖွဲ့တွေကိုပြောတယ်နော်ဥမာအဖြစ်နော်စိတ်ကောင်းချိန်ပြီးခွေးသားရောင်းနေဆိုရဲစကားမျိုးပြောလာတယ်နောက်ပါတီတွေနဲ့တွေ့တယ်ဘာမဆိုလုံရဲတယ်လို့ပြောတယ်တိုက်တိုက်ဆိုင်ဆိုင်ပေါ့နော်ကျွန်တော်တို့ဒီဘာမဆိုလုံရဲတယ်ဆိုတဲ့စကားလုံးကမြမသမိုင်းမှာအာနာသိန်းကလည်းဆက်ဆက်နေတာကိုသွားတွေ့ရတယ်ကျွန်တော်တို့1958ခုနှစ်လုံးကလည်းကျွန်တော်ထင်တယ်ဘိုးကြီးဘိုးမူကြီးပတ်တန်းထင်တယ်ဗျာဒီမိတ္တိလာမှာကျင်းပတယ်တမူးများကြီးလာဘူးဘာမဆိုလုံရဲတဲ့နိုင်ငံရေးသမားတွေဆိုပြီးတော့ပြောတယ်ဒါသူများပေါ်ပုံချကိုကဘာမဆိုလုံရဲတယ်လို့ပြောတာပေါ့ဒါပေမဲ့ဘိုးချုပ်မူကြီးမင်းအောင်လိုင်ကတော့ဘာမဆိုလုံရဲတယ်လို့ပြောတယ်ဆိုတော့အဲ့ဒီအချိန်ကြီးကစပြီးတန်ရရှိလာတယ်အနောက်မဘာသာဖြစ်တာနဲ့တက်ကဒီကျွန်တော်တို့ပြုပြကြောင်းလေးကိုမသွားနိုင်တာနဲ့เนาะတန်ရရှိလာတဲ့အတွက်ကြောင့်မို့ကျွန်တော်ကဒီနိုဝင်ဘာလရွေးကောက်ပွဲအမေရိကန်သဗ္ဗရရွေးကောက်ပွဲမှာဂျိုးဘိုင်ဒန်နိုင်တဲ့အခါမှာကျွန်တော်ကိုမြင်တဲ့အခါမှာကျွန်တော်ကဘိုင်ဒန်နိုင်တာပိုကောင်းနေမယ်မြန်မာပြည်အတွက်เนาะဘာကြောင့်လဲဆိုအာနာသိမ့်ဖို့အလားလာရှိနေတဲ့အတွက်ကြောင့်မို့လို့ကျွန်တော်ဒီလိုပြောခဲ့တယ်အဲ့ဒီမတိုင်ခင်တုန်းကဆိုလို့ရှိရင်တော့နိုင်ငံကမှာတော့တော်တော်များများကအကောင်းဘက်ကိုမြင်ရတယ်လို့ကျွန်တော်ထင်တယ်နော်မြန်မာပြည်အခုပြောမှုတော့မသွားသေးဘူးနော်အဖွင့်ကိုတော့ကောင်းကောင်းဖွင့်လိုက်တဲ့အတွက်ကြောင့်မလို့မဆိုးဘူးပေါ့နော်မီဒီယာတွေပွင့်သွားတယ်ပါတီတွေလှုပ်ရှားခွင့်ဖြစ်လာတယ်နော်ပြောရဲဆိုရဲတွေရှိလာကြတယ်ဒါအဖွင့်ကိုသွားတာနော်ဒါပေမဲ့အခုကိုသွားဖို့ဆိုတာကတော့ဖွဲ့စည်းပုံအခြေခံဆိုင်ရာသဘောတူညီချက်ရဖို့ဖြစ်တယ်အဲ့ဒါကလည်းပင်လုံးညီလာကမှာကျွန်တော်တို့စပြီးတော့တည်နေတဲ့အတွက်ကြောင့်မလို့အပြောင်းလဲလက္ခဏာတွေမူတွေချလာနိုင်တယ်နော်လုပ်ငန်းစဉ်20-20လောက်ပိုင်းလုပ်ငန်းစဉ်တွေချတာနိုင်တယ်ဆိုတော့အဲ့ဒီမတိုင်ခင်တုန်းကတော့ဒီကျွန်တော်တို့ဒီ August ပေါ့နော်ကျွန်တော်ရဲ့ August ပါညီပင်လုံးညီနာကလုပ်တဲ့အချိန်မှာဟောတကယ်သွားတော့မဲ့အချိန်မှာဒါပေမဲ့တစ်ဖက်မှာကြာဖြစ်တဲ့အတွက်တော့ဒီနေရာလေးကအားပြိုင်နေတဲ့အချိန်မျိုးဖြစ်တယ်လို့ကျွန်တော်အဲ့ဒီတော့ကျွန်တော်အနေနဲ့တော့ခံစားခဲ့ရတယ်ပေါ့ဒါပေမဲ့အရင်မတိုင်ခင်တုန်းကတော့ဖွင့်လာတာကိုကျွန်တော်မျှော်လင့်လာတဲ့ပုံပြီးဖွင့်တယ်နော်အပြောင်းလဲများဖြစ်မလားပေါ့ဒီဖွဲ့စည်းပုံဆိုင်ရာအခုပြောင်းလဲများဝင်လို့ရမလားဆိုတော့အမျော်တင်းချက်တွေရှိခဲ့တယ်ဒါပေမဲ့မေလနောက်ပိုင်းအစားပြီးကျွန်တော်တဖြည်းဖြည်းညော့လာတယ
်ဟုတ်ကဲ့
ဒါပေမဲ့နိုင်ငံတကာကတော့ညော်နေနေကြတော့မယ်တက်အာနာသိမ့်မယ်လို့မထင်ကြတဲ့သူတွေကအဲ့ဒီချိန်ကာလမှာတော်တော်များတယ်လို့ထင်တယ
်ဟုတ်ကဲ့ခင်ဆိုတော့ဦးဇုံသားကြီးအဲ့ဒီအချိန်ကြီးကနေပြီးတော့2021ခုနှစ်ဒီဘော်ရတီးနေ့မှာစစ်တကအာနာသိမ့်လိုက်တယ်ကျွန်တော်ဒီနေရာမှာသိချင်တာကအဲ့ဒီနေ့ပေါ့နော်ဒီဘောလတည့်ရနေ့စစ်တပ်ကအာဏာသိမ်းလိုက်တယ်လို့ကြားရတဲ့အချိန်မှာဥစ္စာဆန္ဒစိတ်ထဲမှာအတွေ့အထိမှာပထမဆုံးပေါ်လာတဲ့ခံစားချက်အတွေ့အဲ့ဒါလေးသိချင်တယ
်ကျွန်တော်ကတော့မအံ့ဩပါဘူးကျွန်တော်ကဒုတိယမောင်သားနဲ့ကျွန်တော်နဲ့အဲ့ဒီမတိုင်ခင်ကြိုးပြီးတော့ဆွေးနွေးခဲ့တာတခုလည်းရှိမှထင်ပါတယ်အဲ့မှာလည်းပဲသူနဲ့အဲ့ကိစ္စကိုဆွေးနွေးဖြစ်ပါတယ်အာဏာသိမ်းတော့မယ်ဆိုတဲ့ကိစ္စဟာကောလာဟလအနေနဲ့လည်းကျွန်တော်တို့ကြားနေရပါတယ်တခြားဆိုးဆစ်စီကလည်းကြားနေရတော့တကယ်ရောဖြစ်လာတော့မယ်ဆိုတော့စီးပီးသားဖြစ်ပါတယ်ဆိုတော့အစကတည်းကလည်းကျွန်တော်သမိုင်းနဲ့ရှင်းကြည့်ထားတော့ဒါဟာသူတို့ဖွဲ့စည်းပေးထားတဲ့ချက်ချင်းပေးထားတဲ့လမ်းအတိုင်းသွားနေရတာပဲတချိန်ချိန်မှာတော့သူတို့ပြန်ပြီးတော့တက်ပြီးမောင်းနေတယ်ပဲသူတို့လက်ထက်ကိုရောက်သွားမယ်ဆိုတော့စဉ်းစားစရာဖြစ်ပါတယ်သို့တော်လည်းပဲခံစားမိတာကတော့အင်မတန်စိတ်ကောင်းစရာပေါ့လေသွားပြီးတိုင်းပြည်ဟာတော်တော်ကိုနောက်ဆုတ်သွားပြီးဆိုတဲ့သဘောကိုတော့ကျွန်တော်ခံစားလိုက်ရပါတယ်စိတ်နာလိမ့်မယ်ဆိုတော့သိတယ်သို့တော်လည်းပဲဒီလောက်အထိစိုးစိုးဝါးဖြစ်မှမဖြစ်ဘူးတကယ်တော့အနာသိမ့်လို့မလို့လားသူတို့လုတ်ချင်တာကိုအကုန်လုံးလုံးနေနိုင်တဲ့အချိန်မှာစိတ်ကြရတော့မလို့ဘူးသူတို့ပို့ပြီးတော့လုတ်ပိုင်းဖွင့်ရှိအောင်သူတို့လုတ်လိုက်နေတာထင်ပါတယ်သို့သော်အခုသူတို့ဥပဒေကိုလုံးဝပြစ်ပယ်ပြီးတော့ဥပဒေမဲ့စိတ်နိုင်ခြင်းဖြစ်တယ်ဆိုတော့တော်လေးတော့စိတ်ပေါင်းစရာအချိန်လို့ပြောမှာဖြစ်ပါတယ်အလား
ခုနကဦးကျဆန္ဒပြောသလိုပဲအဲ့ဒီအချိန်ကာလတွေတော့ဥဒမောင်တန်းကဟလာမြမကြီးလေလာသူတို့ဒီအနေနဲ့ကျွန်တော်တို့မကြာခဏဟလာစက်တုံညံကန်နေပြည်စုံစွနုခွေတွေအဲစွနုခွေတွေကျွန်တော်လုတ်ခဲ့ကြရတယ်ပေါ့နော်ဥတမောင်တန်းမမိသေးနဲ့ဆိုရင်ကျွန်တော်နဲ့ဥတမောင်တန်းနဲ့ဆွေးမျိုးကန်းနေမှာလေအာနာသိမ့်အလားလာနဲ့အန်ဒရယ်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဆွေးမျိုးခဲ့ကြဘူးပါတယ်အဲ့ဒီအချိန်ကာလတွေတုန်းကဟလာကျွန်တော်ကိုယ်တိုင်ဒီထဲမှာရှိနေတဲ့လေလာသူတွေစောင့်ကြည့်သူတွေဟလာတခါနိုင်ငံရေးလောကထဲမှာတစ်တည်းဝန်ရှိနေသူတွေအဲ့ဒါမျိုးပြီးခောက်ကြည့်တဲ့အခါမှာလေကျွန်တော်မှတ်မိတော့10ယောက်မှ9ယောက်တည်းမနည်းကအာနာသိမ့်လိမ့်မယ်လို့မတွက်ထားခဲ့ကြပါဘူးဒီချိန်မှာတော့သိမ့်မှာမဟုတ်ဘူးလို့တွက်ခဲ့ကြတာပါအဲ့ဒီထဲမှာဦးကျော်သန္တာပြောတဲ့အချက်တွေပဲပါဝင်ပါတယ်ဘာကြောင့်မသိဘူးလို့သူတို့တွေးတဲ့အထဲမှာပေါ့ဆိုတော့ဥတမောင်တန်းအဲ့ဒီခုနပြောတဲ့အချိန်တွေကနေပြီးတော့2017ဖေဖော်ဝါရီလနေ့မှာအာနာသိမ့်လိုက်တယ်။အ အဲ့ဒီမေကဥတ္တမသာစိတ်ကပေါ်လာတဲ့အတွေ့အကြုံချက်ပြောပြပ
ါဘောကျွန်တော်ကတော့တိတ်တော့မထူကြဘူးမျှော်လင့်ထားတော့ပေါ့နော်အဲ့ဒီမတိုင်ခင်တည်းကျွန်တော်မိတ်ဆွေစာနယ်ဇင်းသမားတွေကိုအတတ်နိုင်ဆုံးပြင်ဆင်ထားကြဖို့ကျွန်တော်ပြောပါတယ်အထူးသဖြင့် DVB ကကျွန်တော်မိတ်ဆွေတွေဆိုတော်တော်များများသိပါတယ်ဒါပေမဲ့သူတို့ပြင်ဆင်တာနည်းနည်းလေးနောက်ကျကျွန်တော်ပြောတာလည်းစာလို့ရှိဆိုတော့ဟိုဒီအပြောင်းလဲဟာခင်ဗျားခုနနောက်လာမဲ့မေကောနောက်ဟာနောက်မှာဘာဖြစ်နိုင်မလဲဆိုတာနဲ့ဆက်ဆက်ဘာကြောင့်လဲဆိုရင်ဘာပြီးရေစီးကြောင်းကြီးတစ်ခုဆုံးပဲအဲ့ဒါပါလေစစ်တပ်နိုင်ငံရေးလုပ်တဲ့စစ်တပ်နဲ့လက်ရာဆုံးအမျိုးသားရေးဝါဒနဲ့လာပြီးဆုံးအင်မတားကြောက်ကြကောင်းနော်ကျွန်တော်က1990ခုနှစ်တည်းအတွင်းထဲမှာနော်ပြည်တွင်းမှာကျွန်တော်စာနဲ့အဲအက်ဒီတာတင်ဖို့ကလုပ်နေတဲ့ချိန်တည်းကနိုင်ငံခြားခီးတွေသွားခွင့်ရတဲ့အခါမှာနိုင်ငံတကာစာနဲ့ဇင်းသမိုင်းနဲ့တွေ့တဲ့အခါမှာ Latin America, Africa, Asia စနစ်အောက်ကစာနဲ့ဇင်းသမားတွေနဲ့တွေ့အဲ့ဒီချိန်မှာသူတို့ပြောပြတာတွေကအခုမြန်မာပြည်မှာဖြစ်နေတာအဲ့တော့ကျွန်တော်အဆိုးမကုံမဲ့တိဘူးအဲ့ဒီလုံးကလည်းကျွန်တော်တို့ကအာနာရှင်စနစ်အောက်မှာပဲဒါပေမဲ့နိုင်ရှင်ကူရဆိုရင်အဲ့ဒီအာနာရှင်စနစ်တွေမှာကြုံတွေ့ရတာနဲ့နိုင်ရှင်ကူရဆိုမြန်မာပြည်ကနည်းနည်းနိုင်ရှင်ကူရတက်တာလေဒါပေမဲ့အဲ့ဒါတွေအကုန်လုံးဖြစ်လာနိုင်တယ်လို့ကျွန်တော်နော်ဒါကြောင့်မို့လို့အဲ့ဒီအချိန်တည်းကကျွန်တော်မှမဟုတ်ကျွန်တော်စိုးရိမ်တယ်ရေစီးကြောင်းကြီးတစ်ခုပေါင်းလာဖြစ်အဲ့ဒီစီးကြောင်းတစ်ခုကတော်တော်ကြောက်စရာကောင်းအဲ့ဒီအချိန်မှာတော့ကျွန်တော်ကတော်တော်လေးကြောက်တယ်ပေါ့နော်ဒါကတော့အင်ပတန်ကိုစိုးရိမ်တယ်ဟုတ်ဒါအခုတတိလည်းအဲ့ဒီတည်းဟ
ောဦးကျော်စင်သာပြောသွားတယ်ဟလာဦးတမောင်သန်းပြောသွားတယ်အဲ့ဒီအချိန်လုံးကအဲ့ဒီကရှိတဲ့ခံစားချက်ကကျွန်တော်ထင်ပါတယ်မြန်မာအရေးကိုစိတ်ဝင်စားတဲ့မြန်မာနိုင်ငံရေးမှာမြန်မာနိုင်ငံအပြောင်းလဲမှာတကယ်ဝင်ရှိနေတယ်လေးလာနေကြတယ်စောင့်ကြည့်နေကြတယ်ဒီတော်များနဲ့တော်တော်လေးသဘောထားမျှလိမ့်မယ်လို့ကျွန်တော်အဲ့လိုတွေးမိပါတယ်ဆိုတော့ကျွန်တော်တို့ fast forward ဒီကနေ့ကိုကျွန်တော်တို့ကြည့်လိုက်ရအောင်ပါဆိုတော့ဥစ္စာသားကြီးဒီကနေ့မြန်မာနိုင်ငံကိုကြည့်ရင်ဘယ်လိုမြန်မာနိုင်ငံမျိုးများတွေ့နေရပါလဲဥစ္စာသား
လုံးဝဆုတ်ယုတ်ကြဆင်းနေတဲ့မြန်မာနိုင်ငံဖြစ်ပါတယ်ဒီလောက်တောင်ကြဆင်းနေလို့မထင်ပါဘူးမြန်မာနိုင်ငံမှာစစ်တပ်ကတေဝင်းပေါ်ထင်လာပြီးတော့နောက်ကကျူကိုင်နာနီမျိုးစုနဲ့ချေလက်ခဲ့ပြီးမဲ့စစ်တပ်ကထောက်ထိကျူကိုင်ခဲ့တဲ့အချိန်မှာဒီတချိန်ကအဆိုးဆုံးဖြစ်ပါတယ်။သူများနိုင်ငံတွေမှာလည်းထိုင်းတို့ဘာတို့တချို့နိုင်ငံတွေမှာအာဏာသိမ်းရင်မြန်မာအင်းကြီးနိုင်ငံထိုင်းမှာကြည့်မယ်ဆိုရင်အာဏာသိမ်းပေမဲ့အုပ်ချုပ်ရေးရန်တရားဘျူရိုကရေစီကိုဝင်မဆွဲဘူးစီးပွားရေးစနစ်ကိုဝင်မဆွဲဘူးပညာရေးကိုဝင်မဆွဲဘူးဆက်လက်ပြီးတော့ရှင်သန်နေတယ်ဒါမဲ့မြန်မာနိုင်ငံမှာအနာသိရတဲ့စစ်တပ်ဟာအစအစအရာသူတို့စီချုပ်ကိုင်တယ်တရားဥပဒေစိုးမိုးကြီးတရားဥပဒေရေးရပေါ်တယ် judiciary တရားဥပဒေပြူတာတရားစီရင်တာအုပ်ချုပ်တာအကုန်လုံးသူတို့ကိုင်လိုက်တော့တကယ်အနာရှင်ပြည်ပြည်ပြင်းပြင်းဖြစ်တော့တိုင်းပြည်လုံးဝကျဆင်းချွတ်ချုံကျသွားပါတယ်ဆိုတော့အခုချိန်မှာအဲ့ဒါကိုလည်းပဲသူတို့နည်းနည်းရိပ်မိတယ်သူတို့လည်းသိမှာပါတိုင်းပြည်ကပို့ပြီးဆွေးထုတ်တယ်ထိန်းသိမ်းတော့မရဘူးအင်းနွားတိုင်းဒေသဒေသနယ်မြေနေစုံနယ်ပြားမှာသာလျှင်သူတို့ကိုဆန့်ကျင်ပုံကန်တဲ့လူတွေရှိလို့ပြောခဲ့တယ်အခုစကိုင်းတို့မကွေးတို့တကယ်မြန်မာပြည်ရဲ့အချက်အချာမှာသူတို့ကတဖြည်းဖြည်းသိမ့်ပိုက်ပြီးတော့ဒီတော်လှန်ရေးသူတို့ကိုဆန့်ကျင်တဲ့လူတွေကလှုပ်လာတယ်တချို့ဆိုဂျူဒင်းပြောနေကြတယ်49မှာရန်ကုန်အစိုးရဖြစ်ခဲ့သလိုနေပြည်တော်အစိုးရများဖြစ်လာလိမ့်မလားဆိုပြီးတော့ငါတချို့ကစဉ်းစားနေကြတာရှိတယ်မပြောနိုင်ဘူးဒါကတော့ကျွန်တော်ကတော့ဘာမှဂျူဒင်းမခံလို့ပါတကိစ္စကိုဆိုတော့အတော်လေးဆုပ်ယုပ်ကြဆင်းတဲ့အခြေဖြစ်ပါတယ်ဒါကြောင့်လည်းပဲသူတို့စီလို့လည်းပဲထင်ပါတယ်အခုတလောတုန်းကဒီတိုင်းရင်းသားအဖွဲ့တွေเนี่ยတွေ့มั้ยแต่สีกองสงฆ์สีอันนั้นสีกองสีกองสงฆ์จีญญาได้กิจาဖြစ်ပါတယ်ဒီခါလဲပဲသူတို့ရဲ့ last straw ပဲနောက်ဆုံးတာကိုသူတို့ဟာရရဆွဲပြီးတော့ဒီလူတို့ငါတို့စီယုံနိုင်ရင်တော့သူတို့ဆက်လက်ပြီးတော့ယက်တည်နိုင်မယ်လို့သူတို့တွေ့ထားဟန်တူပါတယ်အဲ့ဒါကိုကြိုးစားနေတယ်ဆိုတော့အဲ့ဒီဟာကဘယ်လောက်အောင်မြင်မလဲတိုင်းရင်းသားတွေကဘယ်လောက်သူတို့ကိုယုံကြည်စက်ဝင်ပြီးလက်ခံကြမလဲဆိုတော့လဲစောင့်ကြည့်ရမယ့်အခြေအနေဖြစ်ပါတယ်ဒါပေမဲ့ကျွန်တော်ကတော့သိpersonally ပြောရင်တော့မျောလင်းချက်သိမထားပါဘူးအဲ့ဒါဖြစ်လာလိမ့်မယ်လို့လေတကယ်တော့ဒီကြတော့မသိနိုင်သေးဘူးခံမှန်းတာပါဟု
တ်ကဲ့ပါဒီမုံတန်ဒီကနေ့မြန်မာနိုင်ငံကိုကြည့်ရင်ဘယ်လိုမြန်မာနိုင်ငံမျိုးကိုတွေ့နေပါသလဲဒီမုံတန
်ကျွန်တော်ကတော့စိုးရိမ်နေတုံးမယ်เนาะကျွန်တော်တို့ဆက်လာစနစ်တွေမှာတွေ့ရတဲ့အဆိုးဆုံးအခြေအနေတွေဒါအခုစတင်ပြီးပေါ်ပေါက်နေလဲရှိလဲရှိနေဒါပေမဲ့ကျွန်တော်တို့မတွေ့ရသေးတာကဘာသာရေးအစွန်းရောက်အယူဆကြောင်ဖြစ်တဲ့အဆိုးဆုံးအချိန်တွေကျွန်တော်တို့ပမိုင်းရတခြားသောဘာသာရေးအစွန်းရောက်လက်အစွန်းရောက်နိုင်ငံတွေမှာဖြစ်ကျက်တာတွေအရာကျွန်တော်တို့မြန်မာပြည်မှာမဖြစ်သေးဘူးအဆိုးမကုံသေးဘူးလို့ကျွန်တော်ပြောရ နော်စိတ်အမှန်တရားကြောက်စရာကောင်းဘူးကိုယ်စိတ်ကိုကိုယ်ပြန်ကြည့်တယ်တန်လည်းပြီးအဲကျွန်တော်တို့ရှုမြင်သုံးသပ်တဲ့ဟာဒီမှာနော်စိတ်ကိုကျွန်တော်ကြောက်ခုစိတ်ဒီအမှန်တရားကြောက်စရာကောင်းဘူးဒါဗုဒ္ဓကလည်းပေါ်ထားတာရှိနော်ပညာဗုဒ္ဓရဲ့လေးလာမှုမြန်မာနိုင်ငံမှာရှိတဲ့သာသနာဘွဲ့ရအပြည့်အစုံလို့ပြောလို့ရတဲ့ဘွဲ့ကိုရထားတဲ့ဥဝေရသူဟာအမတန်ကြမ်းကြုတ်တော်စကားတွေထွက်စိတ်ကဘယ်တော့ကြောက်စရာကောင်းအဲ့ဒီစိတ်ကကြောက်စရာကောင်းလာပြီဆိုအပြုတ်မှုတွေမှာကြောက်စရာကောင်းလာတယ်လိုက်လာအောင်ပဲရည်စီကြောင်းတစ်ခုပေါင်းတယ်ဆရာနာရှင်နဲ့ဘာသာရေးအစွမ်းရောင်တစ်ခုပေါင်းလာပြီဖြစ်တယ်ပေါင်းတဲ့နိုင်ငံရေးဖြစ်တယ်ဆိုတာကိုကျွန်တော်တို့မမေးဖို့လိုတယ်နိုင်ငံတကာလည်းမမေးဖို့လိုနော်အစိုးမကုံသေးပါဘူးစိုးစရာတွေအများကြီးရှိသေးတယ်တမိုင်းမှာဗုဒ္ဓဘာသာကမကြုံခဲ့ဘူးဒါပေမဲ့ crusade စစ်ပွဲတွေကစပြီးတော့ဘာသာရေးကလူ့ဖွဲ့စည်းပုံမှာလွှမ်းမိုးဖို့ကြိုးစားလာတယ်ချုပ်ပိုင်းမှုကြိုးစားလာတယ်ဆိုပြီးဆရာနာရှင်စနစ်လိုပဲအင်ဗတန်ကိုကြောက်စရာကောင်းတယ်တမိုင်းမှာဆရာဦးကျော်စံမှပြီနော်ဒါတွေကမဖြစ်ဘူးလို့မပြောနိုင်ဘာကြောင့်စိတ်အဲ့ဒီလိုအင်မတန်ညဉ့်နဲ့ဗုဒ္ဓဘာသာဖုံးကြီးတွေကအင်မတန်ချင်းကြက်ကြုတ်ပြီးတော့ကျွန်တော်တို့နားတော်မကြားဝင်းတဲ့စကားတွေကိုပညာတတ်ဆုံးဆိုတဲ့ဗုဒ္ဓဘာသာရဲ့ဖုံးတော်ကြီးတွေကပြောထွက်ရေးတယ်ပြောထွက်တဲ့အနေအထားကိုရောက်နေတယ်ဒါကြောင့်ကြောက်စရာပိတ်ကောင်းငယ်လို့ကျွန်တော်ကတော့အခုချိန်ထိကြောက်တုံးပဲစိုးရင်တုံးပဲ
ဟုတ်ကဲ့ကျွန်တော်ကျွန်တော်စောပိုင်းတော့ဒီတန်းမှာကျွန်တော်ပြောခဲ့လို့ဒီလိုပါပဲကျွန်တော်တို့ကရင်းနှုံးကဆန္ဒမသိခင်ကမြန်မာနိုင်ငံဆန္ဒတင်ထားတဲ့မြန်မာနိုင်ငံဆန္ဒတိတ်အခြေအနေကနေပြီးတော့ရှေ့ဆက်သွားမယ်မြန်မာနိုင်ငံဆိုတော့အခုကျွန်တော်တို့စကားပြောနေတဲ့အချိန်ကနေပြီးတော့နောက်တစ်နှစ်နဲ့ဟိုဘက်ကိုမျှော်ချင့်ကြည့်မယ်ဆိုရင်ဦးကျော်စံသာဘယ်လိုမြန်မာနိုင်ငံမျိုးကိုများတွေ့ထားပါလဲခင်ဗျာ
ကျွန်တော်အဲဒီတော့ကျွန်တော်ပထမဆုံးနေရာမှာပြောခဲ့လို့ပဲအဲ့ဒီမိထားလမ်းပေါ်မှာရှောက်နေတဲ့ယထာကိုမောင်းတဲ့သူပြောင်းယူနေတော့ဘာမှမဖြစ်ပါဘူးအဲ့ဒီဇန်ကြောင်းနိုင်ပဲသွားနေမှာပဲဖြစ်ပါတယ်မြန်မြန်မောင်းတာဖြည်းဖြည်းမောင်းတာပဲရှိနေမယ်သို့တော်လည်းပဲမြန်မာနိုင်ငံမှာအခုနှိုင်းရှင်ကြည့်မယ်ဆိုရင်တော့လမ်းကြောင်းကိုအစ်စ်ထွင်နိုင်မလားဆိုရဲအလားအလာမျိုးကျွန်တော်အားကိုးမိတာကမျိုးဆက်သစ်တွေဖြစ်ပါတယ်တကယ်တော့မြန်မာနိုင်ငံမှာလွတ်လပ်ရေးပြီးဒီမိုကရေစီကျဆင်းခဲ့ပြီးတော့ဒီမိုကရေစီပထမဆုံးခေါင်းထောင်လာရလို့ပြောနိုင်မယ့်အချိန်က NLD အစိုးရအနာရလာတဲ့ကာလဒါလည်းပဲ88မှာကျောင်းသားလူငယ်တွေစတင်ကြတဲ့လှုပ်ရှားမှုရဲ့အဓိကဒါဩဇာတာဘယ်ရခမှုပေါ့လေအကျိုးသက်ရောက်မှုတစ်ခုလို့ပြောလို့ရပါတယ်ဆိုတော့အခုလည်းပဲဒီ2021အနာသိမ့်ပြီးတော့ဖြစ်လာတဲ့စံကျင်အောင်ကြွမှုကိုလည်း Generation Z ပေါ့လေသူတို့လူငယ်လေးတွေကစပြီးလှုပ်လာကြတယ်ဒီလူတွေရဲ့အကြအမြင်တွေကကဘာကိုလက်လှမ်းမိတဲ့ကလေးတွေဖြစ်ပါတယ်အင်မတန်တော်ကြတယ်ဆိုတော့သူတို့ရဲ့ပုံစံနဲ့လှုပ်လာတဲ့အတွက်ကြောင့်အဲ့ဒီခက်ကလှုပ်ခဲ့တာတဲ့88ကာလကလှုပ်ခဲ့တာတဲ့ပို့ပြီးတော့တိုးတက်ထီအောင်လိမ့်မယ်လို့တော့ကျွန်တော်ယုံကြည်ချက်ထားပါတယ်တကယ်ပြင်းမျောလင်းရထားတယ်ပေါ့လေတကယ်ဖြစ်မဖြစ်ကတော့စောင့်ကြည့်အောင်ပါပေါ့ဒါပေမဲ့အဲ့လိုနိုင်ငံရေးကိုပြုပြင်ပြောင်းလဲပြီးတော့လုံအပ်တက်ကိုဘေးဖယ်ကျင်ဖို့အထီကတော့တော်တော်လေးအချိန်ကြာပြီးတော့မောင်းရပါလိမ့်မယ်သမိုင်းဆိုတာဟာနေချင်းညာချင်းနဲ့ပြောင်းလဲနိုင်တာမဟုတ်ပါဘူးအခု history in the making တော့အမင်းကဆက်လက်ဖြစ်ပေါ်နေစေဖြစ်ပါတယ်ဒါကိုကျွန်တော်ကိုကျော်ကျော်သိန်းတို့ဦးမောင်မန်းတို့ကတတိုင်းသမိုင်းသမားသတင်းသမားတွေအနေနဲ့ဒါမြင်မြင်ကိုရွေးကြုံတွေ့ပြီးတော့သတင်းပို့နေရတာဖြစ်ပါတယ်ဆိုတော့ကျွန်တော်ကတော့ဆက်လက်ပြီးတော့လုပ်နေရမှာပဲသို့တော်လည်းမျောလင်းကျင်းထဲမှာ
ဟုတ်ကဲ့ပါဦးမောင်တန်းနောက်တစ်နှစ်ဟိုဘက်ကိုမျောကြည့်ပါဘယ်လိုမြန်မာနိုင်ငံကိုတွေ့ပါလဲ
ဘယ်သူတွေကဘယ်လိုဆောင်ရွက်ကြမယ်ဆိုတဲ့အပေါ်မှာအများကြီးမူတည်လိုက်မယ်ထင်ဒီပဋိပက္ခမှာလက်နက်ကိုင်ပဋိပက္ခမှာနော်ဤရေဟိုတွေဥပပေါင်းဆောင်ရွက်မှုရှိလာမှာဒီပေါ်မှာလည်းအများကြီးမူတည်ပါနောက်တစ်ခါဤရင်းဘက်ကိုကြည့်မယ်ဆိုလို့ရှိရင်တော့စစ်ကောင်စီနဲ့အတိုက်ခံတဲ့ PDF တွေရှိတယ် PDF တွေကတော့ဆက်ပြီးတော့ဒေါ်လာကြီးကိုဆက်ပြီးဆင်နွှဲနေဥမာအဲ့တော့အဒီလိုနိုင်ငံမျိုးတွေမှာကုပ်ပစ်ဖြစ်တယ်လို့လာလို့ပဲ assassination လို့ခေါ်တဲ့လှုပ်ချမှုတွေအများကြီးဖြစ်အခုလည်းလှုပ်ချမှုတွေဖြစ်နေတယ်လှုပ်ချမှုတွေဆက်သက်ပြီးဖြစ်ပေါ်နေနိုင်တယ်လို့ကျွန်တော်ကတော့အဒီလိုမျှော်တယ်အဲ့တော့စစ်ကောင်စီဘက်အနေနဲ့ပြောလို့ရှိရင်တော့စစ်ကောင်စီကသူချက်မှတ်ထားတဲ့လမ်းကြောင်းတိုင်းနော်အတက်နိုင်ဆုံးသူ့ရဲ့ legitimacy လို့ပြောတဲ့တရားဝင်မှုရအောင်သူကလုပ်မှာအဲ့ဒီခါမှာနီလန်းတစ်ခုဖြစ်လာနိုင်တယ်တစ်ခုကတော့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင် တံပရာလောက်တာဒါမှမဟုတ်ဘိုးချုပ်မူးကြီးမရောက်လာရင်တံပရာအနေမှာဒီတိုင်းသွားလို့တော့မရဘူးတခြားတယောက်ကိုတင်လိုက်ပြီးသူကကာဝေးဦးစီးချုပ်နေတဲ့ဆက်ထိုင်တာဘလို့ပဲဖြစ်ဖြစ်ယုံကြည်မှုကိုတော့ပြည်သူလူထုဆရာရောနိုင်ငံတကာဆရာရောရဖို့မရှိနိုင်ပါဘူးဒါကြောင့်မို့လို့မြန်မာပြည်ဟာထူးမခြားနာဆက်ပြီးဒီညင်ခွင်းရဆိုထူးမခြားနာဆက်ပြီးသွားလိုက်မယ်လို့ယူဆတကယ်လို့ဒါ EAO တွေကတနက်ကြိုင်တိုင်းသာတက်ခွဲ့တီကစစ်ရေးအရာစုစုစည်းစည်းနဲ့စစ်ကိုဆင်နွှဲလာနိုင်မယ်ဆိုရင်တော့ EAO တွေပေါ်မှာမြန်မာပြည်ရဲ့ကံကြမ္မာအများကြီးမကြည့်ပါဘူး။ကြိုင်ထဲမှာပဲ EAO တွေတိုင်းရင်းသားတွေရဲ့လွတ်မြောက်နိုင်ခြင်းအများကြီးရှိတဲ့အနေအထားပါပဲ။နော်။အဲ့တော့ရလကတော့အမိုင်းဆရာတမ်းမြင်မှုဆရာကိုတမ်းမြင်မှုသုံးသက်တယ်လို့ရှိတော့အရှာမှာနိုင်ငံတစ်တွေပေါ်တာမျိုးလဲမဖြစ်ဘူးလို့မပြောနိုင်ပါဘူး။နော်။ဒါကတော့လက်နက်ကတိုက်ပွဲလမ်းကြောင်းအနေနဲ့ကြည့်လို့ရှိနေပေါ့နော်။ဆိုတော့ဘလို့ဖြစ်လာမလဲဆိုတာကအဲ့ဒီခုန actors တို့ခေါ်တဲ့ဒီပဋိပက္ခကြီးမှာပါဝင်ပတ်သက်သူတွေကဘလို့ဆုံးဖြတ်လုပ်ကြိုင်ကြမယ်ဆိုတဲ့အချက်ပေါ်မှာမူတည်ပါတယ်။အခုကြည့်မြင်နေရတာကတော့တိုင်းရင်းသားတွေဘက်မှလည်းစုစည်းလာတဲ့စည်ရရစုစည်းလာမှုကိုမတွေ့ရတဲ့အတွက်ကြောင့်အဲ့ဒီလမ်းကြောင်းကိုရောက်ပါမလားဆိုတာလေတန်ရရှိတယ်ကျွန်တော်အနေနဲ့တော့တန်ရရှိနေတယ်เนาะတစ်ဖက်မှာတော့စစ်ကောင်စီကသူချမ်းမှခေါင်းမှမာနဲ့ဆက်ပြီးရှောက်နေတယ်အဲ့တော့တက်သေးကတာသူ့ရဲ့ခေါင်းဆောင်မှုကိုကြောင်းလဲတဲ့အုပ်စုတစုမပေါ်လာဘူးဆိုလို့ရှိရင်တော့မြမပြည်ရဲ့ဟာထူမခြားတာခုနကျွန်တော်စောစောကပြောလို့ပူပြီးဆိုးနိုင်တဲ့နိုင်ငံကြီးနဲ့ကြောင်ပူပေါင်းမှုမှာပူပြီးစိုးနိုင်တဲ့အနေအထားကြီးကိုရောက်သွားလိမ့်မယ်လို့ကျွန်တော်ကတော့အဲ့လိုထင
်ပါတယ်။ချင်ပြီးဆွေးနွေးပေးတဲ့ဦးကျော်စံသားဦးတမောင်တန်ညောင်လုံးကိုကျူပဲကျေးဇူးတင်ပါတယ်ခင်ဗျာ
။ကျေးဇူးပါ
ဆက်လက်ပြီးတော့သတင်းအချင်းချုပ်တွေကိုမတ်သိန်းကြီးထိုက်ကပြောပြအောင်မယ်ခင်ဗျာ
။စစ်ကောင်စီကဖန်ထားတဲ့နိုင်ငံတော်အတိုင်းအမြင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်အပေါ်ဆွဲချက်တင်ထားတဲ့အဂတိလိုက်စားမှုတရားစင်နှီးပါတဲ့ကတမှုကိုဒီကနေ့ဗုဒ္ဓနေ့မှာစီရင်ချက်ချဖို့စီစဉ်ထားပါတယ်။မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်အဖြစ်ထိုင်းနိုင်ငံခြားရေးဝန်ကြီးဌာနအကြံပေးတူဖြစ်တဲ့ပွန်ပီမိုကန်ချနာလက်ကိုခန့်အပ်လိုက်ပါတယ်။ရုရှားရဲ့နှလတာကြီးကျော်စစ်ကိုတွန်းလှန်နေကြတဲ့ယူကရိန်းတပ်ဖွဲ့တွေကိုထောက်ပံ့ရေးမှာပိုပြီးမြန်ဆန်ထိရောက်အောင်ဆောင်ရွက်နေကြောင်းအမေရိကန်နဲ့မဟာမိတ်တွေကအင်ကာနီမှာပြောဆိုလိုက်ပါတယ်။အမေရိကန်ထိန်းချုပ်ထားတဲ့ရုရှားတထေးကြီးတွေရဲ့ပိုင်ဆိုင်မှုတွေတဲ့ကတချို့ကိုယူကရိန်းကိုတိုက်ရိုက်ပေးအပ်ဖို့တောင်းဆိုထားတဲ့ဥပဒေပြုရေးသမ္မတဂျိုးဘိုက်ဒန်အစိုးရကထောက်ခံကြောင်းရှစ်နေချုပ်မာရစ်ဂါလန်ကအင်ကာနီမှာပြောပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်၅နိုင်ငံအနေနဲ့သူတို့ရဲ့ဗီတိုအာဏာသုံးကန့်ကွက်မှုတွေမှာပိုပြီးတာဝန်ယူတာဝန်ခံကြဖို့အရေးကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအင်ကာနစ်မှာမဲခွဲဆုံးဖြတ်လိုက်ပါတယ်။ပါကစ္စတန်နိုင်ငံတောင်ပိုင်းကရာချီမြို့မှာဘင်ဂါဒစီကိုအသေးခံဘုံးဖောက်ခွဲတိုက်ခတ်ခံရတာကြောင့်တရုတ်နိုင်ငံသား၃ဦးနဲ့ဒေသခံကားမောင်းသမားတို့သေဆုံးကြောင်းပါကစ္စတန်ရဲတပ်ဖွဲ့ကအင်ကာနစ်မှာပြောပါတယ်။ကရာချီမြို့မှာတရုတ်တို့တည်ထောင်တဲ့ Confucius Institute ကိုအသွာအဝင်ဂိတ်အရောက်မှာသူတို့စီးလာတဲ့ဘင်္ဂါပောက်ကွဲခဲ့တာဖြစ်ကြောင်းရဲတပ်ဖွဲ့အကြီးအကဲတာဝန်ရှိသူတွေကသတင်းတောက်တွေကိုပြောပါတယ
်မတ်သိငိထက်ကသတင်းချင်းချုပ်တွေကိုပြောပြသွားတာပါဒီကနေ့အစည်းအဝေးတွေကိုတာဝန်ယူခဲ့သူတွေထဲမှာထုတ်လုပ်ရေးမှုကကိုရဲမွန်ဖြစ်ပါတယ်ခင်ဗျာအတပ်ပန်းအင်ဂျင်နီယာက Jimmy Cook နဲ့ Derek Smith ဖြစ်ပါတယ် VOE ကိုနားတော်တာဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.